Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှိနေပျော်ရွှင်နေကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ31ရက်တင်းနှင်းကနေနေမနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုမိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတကိုထောက်ခံသူတွေနဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေအပြန်အလှန်အပြန်ဆိုင်ဆန္ဒပြနေကြပါတယ်။ဂါဇာနဲ့ပါလက်စတိုင်းနယ်စပ်မှာဆန္ဒပြမှုအတွင်းပါလက်စတိုင်း3ဦးသေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုတည်တံပေးညှဉ်းပန်းနှိပ်စက်လုပ်နေတာကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်လို့ကုလသမဂ္ဂအခွင့်အရေးစောင့်ကြည့်အဖွဲ့ကဝေဖန်ပါတယ်။
So the situation is that the number and the identities of persons sentenced to death
are တရင်းနေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါတန်းနဲ့ကြည့်တဲ့ဝီကာမွတ်စလင်တွေကိုထိန်းသိမ်းထားတဲ့တရုတ်နိုင်ငံဟာဘာသာရေးယုံကြည်မှုကွဲပြားသူတွေကိုဖိနှိပ်နေတယ်လို့အမေရိကန်ကရှုံချတဲ့သတင်းနဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်ဤတန့်စင်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတွေနဲ့ဂျာဗျသမ္မတအဖြစ်သူ့ဖာသာကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကြားစနေနေ့ကအပြိုင်ဆိုင်ဆန္ဒပြကြပါတယ်။သမ္မတနီကိုလတ်မာဒူရိုကိုရုရှားနဲ့တရုတ်တို့ကထောက်ခံထားပြီးဂျာဗျသမ္မတအဖြစ်သူ့ကိုယ်သူကြီးညာထားတဲ့ဟွမ်ဂွိုက်ဒိုကိုတော့အမေရိကန်နဲ့တခြားနိုင်ငံ90တို့ကထောက်ခံထားတာပါ။အတိုက်ခံဂွိုက်ဒိုကိုထောက်ခံသူတွေကမြို့တော်ကရာကတ်စ်အနီးက Los Teques မြို့မှာစူးစိခဲ့ကြပြီးသမ္မတမာဒူရိုကိုထောက်ခံသူတွေကတော့မြို့တော်ဗဟိုမာစုနောက်နေဂျေးဆန့်ချင်ရေးချစ်တက်ပွဲလို့အမည်တက်ပြီးတော့စုဝေးခဲ့ကြပါတယ်။ဆူဆူရွာရွာငွေကြေးဖောင်းပွားမှုနဲ့ကြုံတွေ့နေရတဲ့ဗင်နီဇွဲလားနိုင်ငံတွင်လူသားချင်းစာနာမှုအခုအညီတွေဖြန့်ချီခွင့်ရခဲ့ပြီးလာမယ့်ရက်20အတွင်းလုပ်ငန်းတွေစမယ်လို့နိုင်ငံတကာချက်ချင်းကြီးနဲ့လာချမ်းကြီးများအသင်းချုပ် IFRC နဲ့လာချမ်းကြီးအသင်းတို့ကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအပြိုင်ဆိုင်ဆန္ဒပြပွဲတွေပေါ်ထွက်လာတာပါအခုလိုခွင့်ပြုလိုက်တာဟာဆိုရင်အရင်ကပြည်ရင်းကိုဝင်ခွင့်ပိတ်ပင်ထားခဲ့တဲ့ပြည်ပအထောက်ပံ့တွေနဲ့ပတ်သက်ပြီးမာဒူရိုအစိုးရရဲ့မူဝါဒအပြောင်းလဲတစ်ခုလည်းဖြစ်ပါတယ်မာဒူရိုရောဂွိုက်ဒိုကပါဗင်နီဇွဲလားနိုင်ငံမှာအသေးအတန်လိုအပ်နေတဲ့ဆန္ဒရိတ်ခံတဲ့ဆေးဝါးအထောက်အပံ့တွေကိုထိန်းချုပ်ပြီးနိုင်ငံရဲ့ကယ်တင်ရှင်လိုမျိုးဖြစ်ချင်နေကြတာပါဒါပေမဲ့လည်းချစ်ချင်ဒီအဖွဲ့ကြီးကတော့ဘဲမလိုက်ဂျားနေအဖြစ်ရက်တီကြောင်ပြောဆိုထားပါတယ်အထောက်အပံ့တွေဖြန့်ဝေရေးဆုံးဖြတ်ချက်မချခင်မှာလဲမာဒူရိုကိုရောဂွိုက်ဒိုကိုပါချစ်ချင်ဒီအဖွဲ့တာဝန်ရှိသူတွေကတွဲဆုံခဲ့ကြတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်ရှင်
အပတိုင်းဆန္ဒပြနေတဲ့တနည်းပြအထိမ့်မှတ်အနေနဲ့ဂါဇာနဲ့အစ္စရေးနယ်စပ်တတိုင်းမှာဆန္ဒပြတဲ့သူတွေကပါလက်စတိုင်း၃ယောက်တည်ဆုံသွားခဲ့ပါတယ်ဆန္ဒပြတဲ့နေ့မှာအစ္စရေးစစ်သားတွေကတနက်နေ့ပြစ်ခဲ့တဲ့အတွက်အသက်18နှစ်အရွယ်ပါလက်စတိုင်း၂ယောက်တည်ဆုံခဲ့ရပြီးတော့နယ်စပ်တတိုင်းနာညာရင်းချင်းတနက်ပြစ်ခဲ့ရတာကြောင့်လည်းအသက်22နှစ်အရွယ်ဆန္ဒပြသူတယောက်တည်ဆုံခဲ့ရတဲ့အကြောင်းပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်စနေနေ့ရုံးကဆန္ဒပြပွဲကိုလူတောင်းနဲ့ချီတက်ရောက်ခဲ့တာပါစနပြတဲ့တွေကအစ္စရေးနယ်စပ်ဘက်ကိုကြောက်ခဲတွေဖောက်ခွေပစ္စည်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ကားတာယာတွေကိုလည်းမီးရှို့ခဲ့တယ်လို့ဆိုပါတယ်။ဂါဇာဒေသကိုအစ္စရေးနဲ့အီဂျစ်တို့ပိတ်ဆို့ထားမှုကိုရပ်ဖို့ဒီလိုအပတ်စဉ်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ဂါဇာဒေသကို2009ခုနှစ်ထဲကအခုလိုပိတ်ထားတာဖြစ်ပြီးတော့ဒီဒေသကိုဟာမတ်စ်တို့ကထိန်းချုပ်ထားတာဖြစ်ပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒီအဖွဲ့အစည်းနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ထောင်ဒဏ်ဒါမှမဟုတ်လဲတည်ဒဏ်တင်မဟုတ်ဘဲရောကြီးပေးချဖို့အီရတ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။အီရတ်ပြည်သူတွေကိုရောကြီးပေးတဲ့လို့အီရတ်လွှတ်တော်အမတ်များကောင်စီဥက္ကဋ္ဌကတောက်ကြံနေတော့ကပြောတာပါ။အီရတ်နိုင်ငံကျွန်းမှာပြစ်မှုတွေကျူးလွန်ခဲ့တဲ့သူတွေအီရတ်ပြည်သူတွေကိုထိခိုက်ပျက်စီးစေခဲ့သူတွေရဲ့နိုင်ငံရင်းတွေကိုအီရတ်လွှတ်တော်ကတရားဝင်တောင်းဆိုသွားမှာဖြစ်တဲ့အကြောင်းဒီရာဆွေးမှုကျူးလွန်သူတွေကိုနိုင်ငံရင်းတွေကတရားဥပဒေကြောင့်အရစီရင်ဖို့တရားဝင်တောင်းဆိုသွားမှာဖြစ်တယ်လို့အီရတ်နိုင်ငံနဲ့ပြည်သူတွေအပေါ်သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရောကြီးပေးဖို့လဲတောင်းဆိုမယ်လို့မိုဟာမက်အယ်ဟာဘူစီကဝါရှင်တန်ကမင်ကွန်းအပီသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ် ဘာသာပြန်ကနေတဆင့်ပြောဆိုခဲ့တဲ့လွှတ်တော်ဥက္ကဋ္ဌကအီရတ်လွှတ်တော်အနေနဲ့ဘယ်လိုပုံစံနဲ့တရားဝင်တောင်းဆိုမလဲဘယ်လိုတွက်ချက်တောင်းဆိုမလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံသားတိုက်ခိုက်ရေးသမားတွေကလည်းပျက်စီးဆုံးရှုံးမှုတွေအတွက်ရောကြီးတောင်းဖို့အီရတ်ဘက်ကကြိုးစားမယ်လို့မိန့်ခွန်းမှာထည့်ပြောပါတယ်။အီရတ်ကိုထိခိုက်စေတဲ့နိုင်ငံသားတွေထံကရောကြီးတောင်းမယ်ပိုင်ဆိုင်မှုတွေမိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့အီရတ်ပြည်သူတွေအနေနဲ့ရောကြီးခံစား권အခွင့်အရေးလည်းရှိတယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်။အမေရိကန်ထောက်ပံ့တဲ့တိုက်ခိုက်ရေးသမားတွေကဆီးရီးယားနိုင်ငံတွင်းကနေဖမ်းမိခဲ့တဲ့ပြင်သစ်နိုင်ငံသားတိုက်ခိုက်ရေးသမားအဖြစ်တန်မြတ်ရှိသူ14ဦးကိုလည်းအီရတ်နိုင်ငံကိုလွှဲပြောင်းထားပြီးဒီလအစောပိုင်းကဆက်လို့တရားဥပဒေချောင်းအရာအီရတ်ဘက်ကစပြီးတော့လှုပ်ဆောင်နေပြီဖြစ်ပါတယ်။
ရုရှားကထိန်းချုပ်ထားတဲ့ပေလန်နဲ့ကျွန်းဆွယ်ကဒီမိုကရက်တစ်တက်ကြွလှုပ်ရှားသူတွေကိုထိန်းဖိနှိပ်ဖို့ကြိုးပမ်းမှုရဲ့တစိတ်တစ်ပိုင်းအနေနဲ့ခရိုင်းမီးယားကျွန်းဆွယ်ကစင်ဖာရိုပိုမြို့ကိုရုရှားကကြာသိခင်တုန်းကဝင်စီးခဲ့တဲ့အကြောင်းခရိုင်းမီးယားဌာနေတိုင်းရင်းသားတတ်တာကိုပိုင်အုပ်ချုပ်ခွင့်ရအနေမြေဥက္ကဋ္ဌရက်ဖက်ချူဘာရော့ဖ်ကပြောပါတယ်မွတ်စင်များစုဖြစ်တဲ့ခရိုင်းမီးယားဌာနေတတ်တာလူတိုင်းရင်းစုဟာဗိုလ်တပ်တွေကရုရှားလုံခြုံရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ပြီးတဲ့နောက်တန်တရာရှိတဲ့ Islamic စစ်သည်ကြွတွေကိုစစ်ဆေးဖို့ဆိုပြီးတော့ရုရှားတာဝန်ရှိသူတွေကတတ်တာအယောက်20ကိုဖမ်းသွားခဲ့ပါတယ်။အိမ်တွေကိုတရားမဝင်ဝင်ရှာပြီးတော့ဖမ်းဆီးခဲ့တဲ့ရုရှားကိုပြင်းပြင်းထန်ထန်ပြက်ပြက်သားသားရှုံချဖို့ဥရောပနိုင်ငံတွေကိုဥရောပသမဂ္ဂ EU ဆိုင်ရာ Ukraine ကိုယ်စားလှယ်တာဝန်ကြီး Mykola Tochitsky ကတောင်းချက်ချင်းတောင်းဆိုထားပြီးတော့ရုရှားနဲ့နေမြင်ရင်းပွားမှုကြုံနေရတဲ့ခရိုင်းမီးယားတပ်သားတို့ဟာရုရှားအစိုးရရဲ့ပြစ်မှတ်ထားတာခံရတယ်လို့ယုံကြည်တဲ့အမေရိကန်နဲ့ EU ကိုယ်စားတွေကနိုင်ငံတကာအတိုင်းအဝန်းကရုရှားကိုရှုတ်ချဖို့တိုက်တွန်းကြဖို့လည်းပြောဆိုသွားပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ไซโดมีเตอร์40กิโลเฮิรตซ์0483ไซโดมีเตอร์48กิโลเฮิรตซ์6753ดุติยานายีวัตมาไซลัมมีเตอร์190กิโลเฮิรตซ์3505รูก็นี่ก็ทุ่ล่นปีนี่บาเลยครับ
ฟิวอีเมียนมาไวซีซินเยตะนิงกุนีนี่มะเนคินตะรินนี่ကိုနားဆင်နေရတာဖြစ်ပါတယ်ဘိုဟိုအမေရိကတိုက်နိုင်ငံနေဖြစ်တဲ့เอลซาเบโรกัวติมาลาနဲ့ฮอนดูรัสနိုင်ငံ3ခုအပေါ်အမေရိကန်အထောက်ပံ့ဖြတ်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အမေရိကန်ပြည်ထောင်စုကိုဒီနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေရောက်လာတဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကထိုးနှက်ပြောဆိုပြီးနောက်တနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာပါ။သမ္မတရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်နေပြီးဒီသုံးနိုင်ငံအတွက် 2019 2018 ဘဏ္ဍာရေးနှစ်နိုင်ငံရေးချအထောက်ပံ့အစီအစဉ်တွေကိုအဆုံးသတ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်အချိန်ကာလအပိုင်းခြားနဲ့ပတ်သက်ပြီးရှင်းလင်းမှုရောအသေးစိတ်အချက်အလက်တွေကိုရောနိုင်ငံခြားရေးဝန်ကြီးဌာနဘက်ကပေးဖို့ညင်ပါတယ်လွတ်တော်နယ်လဲထိတွေ့ဆောင်ရွက်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကပြောဆိုပြီးဒီငွေကြေးထောက်ပံ့မှုကိုအဆုံးသတ်ရေးအတွက်လွတ်တော်အမတ်တွေရဲ့အတည်ပြုချက်လိုအပ်မယ်ဆိုတာကိုအတိအမှတ်ပြုတဲ့သဘောပြောဆိုထားတာပါအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကထိပ်တန်းဒီမိုကရက်နယူဂျာစီအထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကတော့သမ္မတထရန့်ရဲ့ညွှန်ကြားချက်ကိုမစင်မချင်းကြီးညာချက်အဖြစ်ပြောဆိုလိုက်ပြီးဒီကိစ္စကိုဒီမိုကရက်တွေနဲ့ရီပဘလီကန်တွေအတူတူပယ်ချကြဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုရွှေ့ပြောင်းနေရောက်လာစေဖို့အတွက်နိုင်ငံတွေကရွှေ့ပြောင်းအခြေချသူလူအုပ်ကြီးတွေဖန်တီးနေကြတာလို့ပြီးခဲ့တဲ့တောက်ကြနေဖလော်ရီဒါခီးစဉ်အတွင်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။
ရင်းခေပြောင်စု North Dakota ပြည်နယ်မှာတွေ့ရှိတဲ့ကြောက်ဖြစ်ရုပ်ကြွင်းတွေကနေပြီးတော့ကဘာကြီးကိုပြီးခဲ့တဲ့နှစ်66တန်းလုံးကအေယာမဥက္ကာခဲကြီးကအခုခေတ်မက္ကဆီကိုနိုင်ငံရှိနေတဲ့ဒေသကိုဝင်တိုက်ခဲ့တဲ့အကြောင်းကဘာတဝန်းသိပ္ပံပညာရှင်12ယောက်ပါတဲ့အဖွဲ့ကတီးပြလိုက်ပါတယ်။ဒီအေယာမဥက္ကာခဲကြီးဝင်တိုက်သွားတာကြောင့်မြေကဘာရဲ့အပိုင်းစားတွေလေထဲကိုလွင့်ဆင်သွားတဲ့အပြင်ငါးတွေသစ်ပင်ပန်းပန်းတွေပိုးကောင်တရိတ်ဆန်ရေနဲ့တခြားအရာတွေပါမိုင်မောင်းထောင်ချီလွင့်ဆင်သွားခဲ့တာပါ။အဲ့ဒီကစပြီးတော့ဒိုင်နိုဆောတွေလည်းမျိုးတုံသွားတယ်လို့ဒီကြောက်ဖြစ်ရုပ်ကြွင်းတွေကိုရှာတွေ့တဲ့သိပ္ပံပညာရှင်12ယောက်ထဲကပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကကြောက်ဖြစ်ရုပ်ကြွင်းပညာရှင်တင်မသီ ဘရာလိုဝါက The Washington Post သတင်းစာကိုပြောပါတယ်။ North Dakota ပြည်နယ်ကတွေ့ရှိမှုအကြောင်းကိုတောက်ကြနေတဲ့ကသိပ္ပံချာနယ်တစ်ခုမှာဖော်ပြခဲ့တာပါ
။ Rocky Dar အဖွဲ့ Rolling Stone ရဲ့အခုနောက်ဆုံးနေလှည့်ဖျော်ဖြေရေးအစီအစဉ်ကိုရွှေ့ဆိုင်းလိုက်ပြီး Mick Jagger ဆေးကုသမှုခံယူနေပါတယ်။ဂျက်ကာအနေနဲ့ကမ္ဘာလှည့်ဖျော်ဖြေရေးပွဲသွားလို့မရဘူးလို့ဆရာဝန်တွေကပြောတဲ့အကြောင်း Rolling Stone ရဲ့စနေနေ့ကြေညာချက် မှာထုတ်ထားပါတယ်ချက်ကအနေနဲ့အပြည့်အဝပြန်ပြီးတော့ကျန်းမာလာပြီးစင်ပေါ်မှာပြန်လဲဖျော်ဖြေနိုင်မှုမျှော်လင့်တဲ့အကြောင်းလဲရော့ဂီတာအဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်အသက်85နှစ်အရွယ်မစ်ဂျက်ကာရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ဖော်ပြမထားပါဘူးရှင်
မင်းကပြန်စုမျိုးတော်ဝါရှင်တန်ဒီစီမှာဒီနှစ်အတွက်ချယ်ရီပန်းအပွင့်အဆုံဆုံးအချိန်ကဧပြီလနေ့အနေထီဖြစ်မယ်ဆိုပြီးတော့ခန့်မှန်းကြပါတယ်။ဧပြီလပထမအပတ်ကပထမအလှဆုံးအပွင့်ဆုံးဆုံးအချိန်ဖြစ်မှာပါ။အပွင့်အားလုံးရဲ့80ရာခိုင်နှုန်းထက်မနည်းဒီချိန်မှာပွင့်ကြမယ်လို့ခန့်မှန်းရပါတယ်။မတ်လလယ်ပိုင်းမှာပူပူလာတဲ့နေ့တွေကြုံရတဲ့အတွက်ပြီးခဲ့တဲ့နှစ်တွေကထက်စာရင်ပန်းအပွင့်ဆုံးတဲ့အချိန်ကဒီနှစ်မှာရက်ပိုင်းလောက်ဆိုတာဖြစ်ပါတယ်။မနည်းစဉ်ဒီနေ့တုန်းကချယ်ရီပန်းပွဲတော်ဆွန့်လွတ်ပွဲကိုကျင်းပခဲ့တာပါ။အပွင့်ဆုံးတဲ့အချိန်ကြော်သွားရင်တော့ချယ်ရီပန်းပွင့်ဖက်တွေကရာသီဥတုဒဏ်ခံနိုင်မှုပိုလျော့လာတတ်ပြီးတော့လေတံမိုးတံခံရရင်ပွင့်ဖက်တွေအကျွေလွယ်လာမှာပါ။ Thomas Jefferson အထိမ်းမှအဆောက်အုံရှိတဲ့ Potomac မြစ်ကန်က Tidal Basin နေရာတစ်လျှောက်မှာချယ်ရီပန်းပင်တွေဝေဝေဆဆအပွင့်ဆုံးအချိန်ကိုတင်းသာနေမှာတွေ့ရမှာဖြစ်ပါတယ်။ဒီချယ်ရီပန်းပင်တွေကို1912ခုနှစ်တုန်းကနှစ်နိုင်ငံချစ်ကြည်လက်ဆောင်ဖြစ်ဂျပန်နိုင်ငံကအမေရိကန်ကိုပေးခဲ့တာဖြစ်ပြီးတော့ဒီချယ်ရီပန်းပွဲတော်အတွက် Washington DC ကိုလာတဲ့ဧည့်သည်ကတစ်နှစ်ကို 1.5 တန်းလောက်ရှိပြီးတော့နိုင်ငံရဲ့ခရီးသွားဝင်ငွေဒေါ်လာတန်150လောက်ရှာပေးနေရလဲဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းဂါဇနီပြည်နယ်ထဲကအကြောင်းတစ်ခုကိုမနေ့စနေနေ့ကမော်တာနဲ့အပြစ်ခံရပြီးအနည်းဆုံးကျောင်းသား၄ဦးသေဆုံးပြီးတော့တရားစင်ကျော်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်ခံရမှုအတွင်ဒဏ်ရာရခဲ့သူ15ဦးထဲမှာကျောင်းဆရာ2ဦးလည်းပါတယ်လို့ပြည်내အစိုးရပြောခွင့်ရအာရစ်နိုရီက VOA ကိုပြောပါတယ်အန်ဒါဒေတာကကျောင်းထဲကိုမော်တာနဲ့ပစ်ခတ်ခဲ့တာကအာဖဂန်တပ်ဖွဲ့တွေလားဒါမှမဟုတ်တာလီဘန်သဘုံတွေလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
ထိတ်တဲ့ရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မိုက်တန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုတည်တံပေးနှိမ့်ဆက်ညှဉ်းပန်းလုပ်နေတာကနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေလည်းအကြီးအကျယ်ဖြစ်နေတယ်လို့ကုလသမဂ္ဂအခွင့်အရေးစောင့်ကြည့်အဖွဲ့တစ်ခုကရှုံချလိုက်ပါတယ်အရက်ပဲနဲ့နိုင်ငံရေးအခွင့်အလန်းဆိုင်ရာနိုင်ငံတကာပြည်ညင်ကိုချမှတ်ကျင့်သုံးမှုပေါ်စောင့်ကြည့်နေတဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မတီရဲ့အခုနောက်ဆုံးညီလာခံအတွင်းဗီယက်နမ်အပါအဝင်နိုင်ငံ6ခုရဲ့မှတ်တမ်းတွေကိုစမ်းစစ်ခဲ့ကြတာဖြစ်ပါတယ်။ VOA သတင်းနောက်လီဇာစလိုင်းဂျနီဗာကနေပေးပို့တဲ့သတင်းကိုမတ်သိန်ကြီးထိုက်ပြောပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကော်မတီကဗီယက်နမ်ရဲ့စီးပွားရေးအောင်မြင်မှုတွေအပေါ်မှာလွန်လွန်ကဲကဲချီးကျူးပြောဆိုပေမဲ့ကျန်းတန်းတဲ့အုပ်ချုပ်မှုစနစ်ကိုတော့အကြီးအကျယ်ဝေဖန်ပါတယ်။လူခွင့်ရေးခုခံကာကွယ်သူတွေအပေါ်နှိမ့်ကွပ်မှုတွေကယုံနိုင်စရာမရှိလောက်အောင်များလာနေတဲ့အပေါ်မှာစိုးရိမ်နေကြတာဖြစ်ပါတယ်။လူခွင့်ရေးကာကွယ်သူတွေကိုနှိပ်စက်မှုတွေတိုက်ခိုက်မှုတွေနောက်စစ်ဆေးကြမ်းတာမှုတွေမတိုင်ခင်မှာလဲဘယ်သူနဲ့မှဆက်သွယ်ခွင့်မပေးဘဲထိမ့်သိမ်းခံနေကြရတယ်လို့ကုလကော်မတီအဖွဲ့ဝင်မာစီယာခရန်ကပြောပါတယ်။တချို့ဆိုရင်မမမကန်ဆွဆွဲချက်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေကြရသလိုဖမ်းဆီးခံရမှုအတွင်နှိပ်စက်မှုတွေလည်းရှိတယ်လို့သူမကပြောပါတယ်။ဗီယက်နမ်နိုင်ငံတွင်နောက်ထပ်စိုးရိမ်စရာတစ်ခုကတော့တေးတံအပြစ်ပေးမှုနဲ့တေးတံစီရင်မှုအရေးအတွက်များလာတဲ့ဆိုတဲ့အစီရင်ခံချက်တွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတေးတံစီရင်ခံရသူ85ယောက်ရှိတယ်ဆိုတဲ့အစီရင်ခံစာတွေကိုကော်မတီကလက်ခံရရှိခဲ့ပါတယ်။နိုင်ငံတော်ဆန့်ကျင်မှုမှုရစီဝါနဲ့ဆက်ဆက်တဲ့ပြစ်မှုစီးပွားရေးနဲ့တချို့ရာဇဝတ်မှုတွေကတည်တံအပြစ်ပေးနိုင်တယ်လို့လဲကုလကော်မတီဝင်ကာရန်ကပြောပါတယ
် So the situation is that the number and the identities of persons sentenced to death
တည်တံစီရင်ချက်ချမှတ်ခံရသူရဲ့အမည်တွေနဲ့အရေးအတွက်ကိုအာဏာပိုင်တွေကလျှို့ဝှက်ထားတဲ့ချင်းဒီပါဆိုတော့သဘောထားကွဲပြားသူတွေကိုပြစ်မှတ်ထားပြီးတော့တရားဥပဒေအတိုင်းမလုပ်ဖ ೇನೆ တည်တံပေးလို့ရတဲ့သဘောမျိုးဖြစ်နေပါတယ်။တချို့ကတော့ဖမ်းဆီးချုပ်နှောင်ထားစဉ်တွင်ထိဆုံးကြရပါတယ်။ဒီလိုထိဆုံးမှုမျိုးရောက်ရင်လည်းကိုယ်ဘာသာတတ်သေးတာလို့အရာရှိတွေကတင်ပြလိုက်ကြတယ်ဆိုတဲ့အစီရင်ခံချက်တွေလည်းကျမတို့ရထားပါတယ်
။တည်တံပြစ်ပေးတာကိုဖျက်သိမ်းပေးဖို့ဓမ္မဖို့လေတည်တံစီရင်မှုကျင့်သုံးနေတာကိုဆိုင်းငံ့ပေးဖို့လူခွင့်ရေးကျွမ်းကျင်သူအဖွဲ့ကတောင်းဆိုပါတယ်။ဗီယက်နမ်ဆိုရအနေနဲ့ဥပဒေသစ်ရေးဆွဲပြဋ္ဌာန်းတဲ့အပိုင်မှာတိုးတက်မှုတွေရှိတာကိုလည်းကော်မတီကတွေးရှိထားပါတယ်။လူခွင့်ရေးကိုကာကွယ်ပေးနိုင်မယ်လို့ယူဆရတဲ့ဥပဒေတွေတချို့လည်းထွက်ပေါ်လာတဲ့အကြောင်းကုလကော်မတီဝင်ကာရန်က VOA ကိုပြောပါတယ်။
There's a new law on trafficking that prohibits forced labor.
အဓမ္မခိုင်းစင်မှုကိုတားမြစ်တဲ့တရားမဝင်ကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဥပဒေသစ်ထွက်လာပါတယ်။2019ခုနှစ်ထဲမှာဆိုရင်ဥပဒေအထောက်ကူဆိုင်ရာဥပဒေပြင်ဆင်ချက်လည်းရှိခဲ့ပါတယ်။ဒါကြောင့်ဥပဒေရေးရာအထောက်ကူရယူနိုင်တဲ့သူအရေးအတွက်လည်းတိုးလာပါတယ်။ရာဇဝတ်ပြစ်မှုဆိုင်ရာတရားစီရင်ရေးအဆင့်တိုင်းမှာလည်းရှိနေတာတစ်ဆင့်ခုခံခြေပါခွင့်နဲ့ပတ်သက်ပြီးတော့ရာဇသက်ကြီးနဲ့ပြစ်မှုဆိုင်ရာကျင့်ထုံးတွေမှာလည်းပြင်ဆင်ချက်တွေရှိပါတယ်။
ဥပဒေရေးရာပိုင်းပြဋ္ဌာန်းပြင်ဆင်မှုမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပေမယ့်လို့လဲဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုမရှိဘူးလို့လဲကုလကော်မတီဝင်ကာရန်ကပြောပါတယ်ရှင်
။မတ်တင်ကြီးတိုက်ပြောပြသွားတာမှာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ NLD အစိုးရသက်တမ်းဝက်ကာလမှာပြည်သူသဘောထားဘယ်လိုရှိတယ်ဆိုတာကိုသိနိုင်ဖို့ရွေးကောက်ပွဲဆိုင်ရာပြည်သူအဖွဲ့ကစစ်တမ်းကောက်ယူခဲ့ပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားတင်ပြထားတာပါ။
ဒီမိုကရေစီအတွင်းကူပြောင်းမှုနဲ့ NLD အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ People's Alliance for Credible Election PACE အဖွဲ့ကလွန်ခဲ့တဲ့နှစ်ကစစ်တမ်းနှစ်ခုထုတ်ဝေထားပါတယ်ပထမစစ်တမ်းကိုဇန်နဝါရီလမှာထုတ်ဝေပြီးဒုတိယစစ်တမ်းကိုစက်တင်ဘာလမှာထုတ်ဝေပြန်ပါတယ် Washington အခြေစိုက် NDI National Democratic Institute နဲ့UK 8ကငွေကြေးနဲ့နှိပညာအကူအညီပေးတာကြောင့်အခုလိုပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူနိုင်တာဖြစ်ပါတယ်။ Asia Foundation ကလည်း2014မှာပြည်သူသဘောထားစစ်တမ်းထုတ်ပြန်ခဲ့ဘူးပါလေ။နိုင်ငံရေးအစိုးရနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလူသိရှိဖို့ကိစ္စဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအရေးကြီးပါပဲ။ဒါပေမဲ့ NLD အစိုးရတက်ဆာမှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းလောက်ရှိခဲ့ရာက2018ရောက်တော့40ရာခိုင်နှုန်းပဲရှိတော့တယ်လို့ဆိုပါတယ်။နောက်ခံပညာမြင့်မားလေလေနိုင်ငံရေးမှာစိတ်ဝင်စားမှုများလေလေဖြစ်နေပါတယ်။အထက်တက်ပညာနောက်ခံရှိသူက50ရာခိုင်နှုန်းမရှိသူက30ရာခိုင်နှုန်းနိုင်ငံရေးကိုစိတ်ဝင်စားပါတယ်။အမျိုးသားကအမျိုးသမီးတွေပိုးပြီးနိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းမှတ်တမ်းတင်ထားပါတယ်။
ပြည်သူအချင်းချင်းယုံကြည်မှုနဲ့မတူကွဲပြားတာကိုလက်ခံနိုင်မှုဟာဒီမိုကရေစီစနစ်ရဲ့အရေးကြီးတဲ့အခြေခံတစ်ခုဖြစ်ပါတယ်။တွေးဆုံမေးမြန်းထားသူ80ရာခိုင်နှုန်းနီးပါးကအချင်းချင်းယုံကြည်မှုမရှိဘူးလို့ဆိုပါတယ်။မွေးရေးဆေးဝါးသုံးဆွဲသူနဲ့အိမ်နီးချင်းမဖြစ်လို့သူက60ရာခိုင်နှုန်းလောက်ရှိပါတယ်။အရက်သမားနဲ့အိမ်နီးချင်းမဖြစ်လို့သူက40ရာခိုင်နှုန်းရှိပြီးလိင်လူချင်းပေါင်းသင်းဆက်ဆံသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူက30ရာခိုင်နှုန်းရှိပါတယ်။ကိုယ်ကယုံကြည်မှုမတူသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူကတော့20ရာခိုင်နှုန်းရှိပါတယ်။ပြည်သူအချင်းချင်းယုံကြည်မှုမှာအားနေပြီးမတူကွဲပြားမှုကိုလက်ခံနိုင်တဲ့စွမ်းအားလည်းနည်းပါးနေပါတယ်။ NLD အစိုးရတက်လာတဲ့2016မှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းရှိရာက2018စက်တန်းမှာ40ရာခိုင်နှုန်းအထိကျဆင်းသွားပါတယ်
။လွန်ခဲ့တဲ့4မေ2014မှာ Asia Foundation ကပြည်သူသဘောထားစစ်တမ်းကောက်ယူတုန်းကလည်းပြည်သူတွေတဦးနဲ့တဦးမယုံကြည်ကြဘူးလို့ပြောသူက80ရာခိုင်နှုန်းရှိပါတယ်။အနည်း50ပြည်သိခံရတဲ့လူအဖွဲ့အစည်းဖြစ်တာမို့ငှက်ဆန္ဒပေးဖို့စိတ်ဝင်စားကြပြီးမယ်နိုင်ငံရေးကိုစိတ်ဝင်စားဘူးလို့ဆိုပါတယ်။နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအနည်းအဖြစ်မြင်ခဲ့တဲ့အချင်းတလေကိုဖျောက်ဖျက်နိုင်ဖို့ကဲကဲနေပုံရပါပဲ။လူရေ3000ပါနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိတယ်လို့Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေကိုအကောင့်ဘက်ကမြင်ကြတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE အစီရင်ခံစာမှာဖော်ပြပါတယ်။အစိုးရဟာမိမနဲ့တူပြီးပြည်သူလူထုကိုစောင့်ရှောက်ရမယ်လို့မြင်သူက65ရာခိုင်နှုန်းရှိပါတယ
်။နိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရလက်ထက်ကထက်ပုံမကောင်းမွန်လာတယ်လို့မေးမြန်းခံရသူတဝက်လောက်ကယူဆပါတယ်လုပ်ငန်းတည်ဆောက်မှုမိသားစုဝင်ငွေကုန်ပစ္စည်းဝန်ဆောင်မှုစတဲ့စီးပွားရေးကဏ္ဍတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရခေတ်ထက်သာတယ်လို့ဆိုပါတယ်အလို့အကံအခွင့်အလန်းကောင်းမွန်လာပြီးစင်ရဲချမ်းသာကွာဟမှုဟာလည်းကျင်းမြောင်းလာပါတယ်ဘေးရန်ကင်းရှင်းမှုမှာလည်းလက်ရှိအစိုးရလက်ထက်မှာပုံမကောင်းမွန်လာတယ်လို့အများစုကယူဆကြပြီးလေးပုံတစ်ပုံလောက်ကသာပိုဆိုးလာတယ်လို့မြင်ကြပါတယ်။ တိုင်းသားနေမီတွေကလက်နက်ကန်ပိဋိပက္ခတွေရောပါသွားတယ်လို့ယူဆသူနဲ့ပိုဆိုးလာတယ်လို့မြင်သူဥယေကတော့အတူတူဖြစ်နေပါတယ
်ရဲရွာကိစ္စသူဝင်းဆင်းနေပွဲလွတ်တော်ကိုယ်စားလှယ်နဲ့တွဲဆောင်ပွဲပြည်သူ့မိတိတင်တာဆန္ဒထုတ်ဖော်ပွဲလက်မှတ်ထိုးတောင်းဆိုပွဲစတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်သူ55ရာခိုင်နှုန်းလောက်ရှိတယ်လို့ PAT အဖွဲ့အစည်းအစားမှာဖော်ပြပါတယ်ဒီနေ့ဒီတမှာတော့ပါဝင်သူဥယျာဉ်50ရာခိုင်နှုန်းလောက်ရှိတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်သူပုံမှန်များပြားတယ်လို့ဖြစ်နေပါလေနိုင်ငံရေးသမားတွေဆိုရွက်ခောက်ပွဲကာလမှာပေးထားတဲ့ကတိတွေကိုရွက်ခောက်ပွဲပြီးတဲ့အခါမှာအကောင့်ထဲပို့ဖို့ပြတ်ကွက်ကြတယ်လို့မင်းများခံရသူ50ရာခိုင်နှုန်းကဖြေပါလေအစိုးရဆေးရုံနဲ့ဈေးပေးခိုင်းရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေကိုမင်းများနဲ့အခါမှာပုံမှန်ကောင်းမွန်လာတယ်လို့60ရာခိုင်နှုန်းကဖြေပြီးသရှိရခိုင်နှုန်းကသာအပြောင်းလဲမရှိဘူးလို့ဆိုပါတယ်စားတိုင်းမိုဘိုင်းဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးဝန်ဆောင်မှုအခြေအနေဟာလည်းလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့ပေးမြန်းခံရသူ90ရခိုင်နှုန်းကဆိုပါတယ်တရှိနေရေးသုံးဆွဲနိုင်မှုမှာလည်းလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့60ရခိုင်နှုန်းကဖြေပါတယ်တမတော်ကိုယ်စားလှယ်လုံးဝမရှိသင့်ဘူးလို့ဖြေချသူက30ရခိုင်နှုန်းကျော်ရှိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာ VO ရဲ့မနက်ခင်အစီအစဉ်တွေကိုစက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့တနင်္ဂနွေမနက်တိုင်းတင်ဆက်နေကြဖြစ်တဲ့ American Indian 3 English သင်ခန်းစာကိုဒေါ်လလတန်းပို့ချမှာဖြစ်ပါတယ်
ဒီတစ်ပတ် English American Science Center မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
buy in
ဖြစ်ပါတယ်စာလုံးပေါင်းက buy buy ကဝယ်တာ in in ကအထဲဖြစ်ပြီးစုစုခွင်းဝဲလုံောက်ဒေဘေကအထဲမှာဝယ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom တွေဝိုက်ဒေဘေကနှစ်မျိုးရှိပါတယ်ပထမကလူတို့ရဲ့အယူအဆအတွေးခေါ်စသဖြင့်နဲ့ပတ်သက်လို့ထောက်ခံအားပေးတာလက်ခံသဘောတူတာကိုဆလိုပါတယ်နောက်တစ်မျိုးကတော့ငွေကြေးနဲ့ပတ်သက်လို့ပါဝင်ရင်းနှီးထည့်ဝင်တာကိုဆလိုပါတယ်တခုခုလုပ်လို့ကိုယ်လည်းပါမယ်ဆိုရင် buy me in ဆိုပြီးတော့တုံလို့ရပါတယ်ဒီတုံကိုဒီမိုကရက်တီကြီးစိုးနေတဲ့လက်ရှိအမေရိကန်အောက်လွှတ်တော်မှာအမတ်အများစုကသမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့ကြိုးပမ်းလိုကြပြီးမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒါကိုပဲမဲပြီးလုံနေရင်တခြားဦးစားပေးလို့ရမယ်အချက်တွေပေါ်မျက်ခြေပြတ်သွားနိုင်တဲ့အပြင်ဒီမိုကရက်အမတ်တွေနဲ့ Grand Old Party GOP လို့တိုးကောက်ခေါ်တဲ့ Republican အမတ်တွေကြားစိတ်ဝင်ကွဲစီမှာကိုစိုးရိမ်သလိုတစ်ချိန်တည်းမှာပဲတက်သေးအထောက်ထားမခိုင်းလုံပဲလုံရင် Republican တွေဘက်ကလက်ခံမှာမဟုတ်ကြတဲ့အတွက်အချိန်ကုန်ရုံဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကပြောခဲ့တဲ့အတွက် The Hill သတင်းစာကြီးကPelosi on Trump impeachment, you're wasting your time without GOP buy-in. ဆိုရဲကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The committee members did not buy in to Bill's proposal. So he was very disappointed.
ကော်မတီဖွဲ့ဝင်တွေက Bill ရဲ့အဆိုပြုချက်ကိုလက်မခံကြဘူး။ဒါကြောင့်သူလဲတိတ်ကိုစိတ်ပြက်သွားတယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The committee members did not buy into Bill's proposal so he was very disappointed
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
mum's the word
ဖြစ်ပါတယ်စာလုံးပေါင်းက MUM mum ကဒီနေရာမှာနှုတ်ခမ်းကိုစီးပြီးအတန်ထွက်ဖို့ကြိုးစားကြည့်ရင် mum ဆိုပြီးထွက်တဲ့အတန်ကိုရည်ညွှန်းတာဖြစ်ပြီးMUM apostrophe S ကမမ် IS is ကိုခြုံရေးထားတာဖြစ်ပါတယ်။ THE the WORD the word ကစကလုံးဖြစ်ပြီးစကစုခွင့်ရဲ့တိုက်ရိုက်အဓိပ္ပာယ်ကစကလုံးကနှုတ်ပိတ်ထားဖို့ဆိုလိုတာဖြစ်ပါတယ်။ Mum's the word ရဲ့ idiom အဓိပ္ပာယ်ကပါဇက်ကဘာသာမှမထွက်ဖို့နှုတ်ဆက်နေဖို့ကိုဆလိုပါတယ်။ဒီတုံက2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဲဖက်မှုရှိမရှိနဲ့ရုရှားနဲ့သမ္မတကြားပူးပေါင်းကြံစည်မှုရှိမရှိကိုနှစ်နှစ်နီးပါးကြာစုံစမ်းမှုကိုဥဆောင်ခဲ့တဲ့ ဥပဒေအထူးကြံပေးရောဘတ်မိုလာရဲ့အစီရင်ခံစာကိုပြည့်ခဲ့တဲ့တောက်ချန်နေ့ကရှေ့နေချုပ်ဝီလျံဘားထံကိုပေးပို့ခဲ့ရမှာအမေရိကန်လွှတ်တော်နဲ့ပြည်သူတွေကိုအစီရင်မခံမီဘာမှဒီအကြောင်းစောစောပိုင်းကထုတ်ပြန်ခဲ့ခြင်းရှိတဲ့အတွက် The Washington Post သတင်းစာကြီးက For now, mums still the word on Mueller's report. ခုချိန်မှာတော့မူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့နှုတ်ဆက်နေစေရှိတဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Go ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mum's the word on John's surprise birthday party.
John ရဲ့မွေးနေ့ပါတီကိုသူ့အတွက်အံ့အားသင့်အောင်လုပ်ပေးမှာဖြစ်တဲ့အတွက်အဲ့ဒီအကြောင်းဘာမှအတန်မထွက်ချနဲ့လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mum's the word on John's surprise birthday party.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
to take a leaf from someone's book
ဖြစ်ပါတယ်စာလုံးပေါင်းက to take to take to take ကယူရာ a l e a f a leaf ကဒီနေရာမှာစာရွက်တရွက်ကိုဆိုလိုပြီး to take a leaf ကစာရွက်တရွက်ကိုယူရာဖြစ်ပါတယ် from from ကမှာ someone apostrophe s someone's ကတူတယောက်ရဲ့ book book ကစာအုပ်ဆိုတော့ from someone's book ကတူတယောက်ရဲ့စာအုပ်ကနေဖြစ်ပြီးစကုထုံးရဲ့ဓာတ်ရိုက်ဒီပေကလူတူတယောက်ရဲ့စာအုပ်ထဲကနေစာရွက်တရွက်ကိုယူတာဖြစ်ပါတယ် to take a leaf from someone's book အစား to take a leaf out of someone's book လို့လည်းသုံးလို့ရပါတယ်လူတူရဲ့စာအုပ်ထဲကစာရွက်တရွက်ကိုဆုပ်ယူတယ်ဆိုကြတဲ့ကူကသူများရေးထားတဲ့စာကိုကူးချဖို့ဆိုတဲ့မူရင်းအဓိပ္ပာယ်ရှိခဲ့ပေမဲ့ခုနောက်ပိုင်းမှာတော့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူလောက်တာကိုအားကျလို့လိုက်အတုယူတာကိုဆိုလိုတာဖြစ်ပါတယ်။တနည်းသူလို့သူလိုလိုက်လို့ရင်ကိုယ်လည်းသူ့လိုပဲအောင်မြင်နိုင်မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးကို EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတော်လေးရုန်းကန်နေရတဲ့ British ဝန်ကြီးချုပ် Theresa May ဟာကမ္ဘာ့တခြားဗစ်ချမ်းရှိနယူးဇီလန်မှာမကြာသေးမီကပလီနှစ်ခုပြစ်ခတ်မှုမှာတနတ်ထုံးချုပ်ရေးကိုရက်တိုတိုအတွင်ကင်တွယ်လိုက်တဲ့ဝင်ကြီးချုပ်ဂျက်ဆနာအာဒင်ကိုချီးကျူးပြီးသရီးဆာမေဟာဝင်ကြီးချုပ်အာဒင်ကိုအတူယူသင့်တယ်လို့ The Irish Times သတင်းစာကြီးက Theresa May could take a leaf from Jacinda Ardern's book ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
John decided to take a leaf from his brother's book by joining the army.
John ကသူ့ကိုလှုပ်သလိုအတူယူလိုက်လှုပ်တဲ့အနေနဲ့စစ်ထဲဝင်ဖို့ဆုံးဖြတ်လိုက်တယ်လို့ဒီပေရပါလေ။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John decided to take a leaf from his brother's book by joining the army.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to buy in.Mum's the word to take a leaf from someone's book.
ဖြစ်ပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်စာဖြစ်ပါတယ်။ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်တိုင်းမှာနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိကျချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးကိုလည်းစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညီမဆန်တော်ကြီးမနေ့6နိုင်ခွဲရှိပါပြီခင်ဗျာ။ VOA American အတန်ကနေတင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 40 48အပြင်လိုင်းလန့်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့စနေနေ့ညကဆွေးနွေးတင်ဆက်ခဲ့ကြတဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ရခိုင်ပြည်ငញ្ញန်ရေးအလားအလာအကြောင်းမတင်ပြခင်မှာအရင်ဆုံးနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်။တန်းနဲ့ချီတဲ့ဝီဂါမွတ်စလင်တွေကိုထိန်းသိမ်းထားတဲ့တရုတ်နိုင်ငံဟာဘာသာရေးယုံကြည်မှုကွဲပြားသူတွေအပေါ်ဖိနှိပ်နေတယ်လို့အမေရိကန်ကရှုတ်ချပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနဆိုင်ရာ VOA သတင်းတော့ဆန်ဒီစိတ်ပေးပို့တဲ့သတင်းဆောင်မကိုတော့မိုက်အီတန်စင်ကပြောပြမှာပ
ါ။ဝီဂါလူမျိုးအများအများကိုထိန်းသိမ်းစခန်းတွေမှာထားပြီးတော့ဒီဘက်လူမျိုးတွေအပါအဝင်ဘာသာကြားတွေကိုဖန်ဆီးထိန်းသိမ်းနေတယ်။တရုတ်နိုင်ငံပေါ်မှာနိုင်ငံတကာအတိုင်းအဝန်းကရှုံချနေရတယ်။တရုတ်နိုင်ငံတွင်းကဝီဂါနဲ့တိဘက်လူမျိုးတွေရဲ့ဆိုးရတဲ့ခြေနေတွေကိုကဘာကအာရုံစိုက်လာဖို့ကြိုးစားနေကြပါတယ်။ပြည်ထောင်နဲ့နောက်ပိုင်းတုန်းကလေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆန္ဒပြခဲ့ကြပါတယ်။ဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတရုတ်ကငြင်းဆိုခဲ့ပြီးတော့မွတ်စလင်အများစုနေထိုင်တဲ့ချင်းချက်ကိုပိုင်အုပ်ချုပ်ရေးဒေသအတွင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေတိုးလာတာတွေကြောင့်ဝီဂါလူမျိုးတွေကြုံနေရတဲ့ဘာသာရေးအစွန်းရောက်မှုပြန့်ပွားတာကိုတားမြစ်ဖို့အတွက်သူတို့ကိုအတမွေးဝမ်းကြောက်ပညာသင်ပေးတဲ့စခန်းတွေမှာထိန်းသိမ်းထားတာလို့ဆိုပါတယ်။အိုမေဘက်ကလီကဝီဂါတွေကိုပညာပြန်သင်ပေးတဲ့ဆွေရစခန်းတွေကနေပြီးခဲ့တဲ့နှစ်တုန်းကတူရကီနိုင်ငံစီကိုထွက်ပြေးလာခဲ့တာပါ။သူ့ရဲ့ဘာသာရေးဆိုင်ရာအသက်ဝင်ယုံကြည်မှုနဲ့သက်ဆိုင်တဲ့အရာအလုံးကိုဖယ်ရှားဖို့ဒီစခန်းတွေကဆောင်ရွက်နေတာဖြစ်ပြီးတော့သူဟာမွတ်စလင်တယောက်ဖြစ်နေတာကြောင့်ပဲအခုလိုဆက်ဆံခံနေရတာလို့သူကပြောပါတယ်။ဟာဆရာဖ
ရယတာရော
မုတ်စိတ်မွေထားတာတောက်ကြနေဖျားရှိခိုးတာအတူဝမှာဖျားစာဆိုတာအစ္စလာမ်အလိုက်ကွန်လို့နှုတ်ဆက်တာမိုဟာမက်လို့နာမည်ပေးထားတာအဲ့လောက်လေးတွေနဲ့ထင်းထင်းကြီးစခန်းအပို့ခံရနိုင်ပါတယ်
။ခရီးရန်ဖျားကြောင့်နဲ့အဖြတ်စီးခံရတယ်လို့လူတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်တာကိုခံရတဲ့အကြောင်းကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသံမကြီးဆန်ဘရောင်းဘက်ကပြောပါတယ်
။ China is at war with faith.
ဘာသာတရားတွေကိုတရုတ်ကစစ်ဆင်နှွှဲနေပါတယ်။ဒါပေမဲ့ဒီစစ်ပွဲကိုတရုတ်ကအနိုင်ရမှာမဟုတ်ပါဘူး။ပြည်သူတွေသူတို့ယုံကြည်တဲ့ဘာသာတရားကိုသူတို့ရွေးချယ်ခွင့်ပေးဖို့အရေးတရုတ်ကွန်မြူနစ်ပါတီကစိတ်ချလက်ချယုံကြည်မှုမရနိုင်တဲ့အတွက်ဘီလီယံနဲ့ချီတဲ့လူတွေအခက်ကြုံနေရပါတယ်။
ဘာသာရေးဆိုင်ရာပြဿနာတွေကိုတရုတ်ကွန်မြူနစ်ပါတီကတာဝန်ယူဖြေရှင်းတဲ့အချိန်ကစပြီးတော့ဖိနှိပ်မှုတွေကပိုဆိုးလာတယ်လို့ Brown Bag ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းသဘောတူပါတယ်
။ This is I think we use the world as it words historic.
သမိုင်းဝင်လူအခွင့်အရေးချိုးဖောက်ဆိုကားမှုလို့ခေါ်နိုင်ပြီးတော့ဒီလိုလွတ်ရက်ဟာစီးပျက်စရာအလွန်ကောင်းနေဆိုတာကိုတရုတ်တို့သဘောပေါက်အောင်ကြိုးစားနေတာဖြစ်ပြီးတော့ဒီလွတ်ရက်တွေရတန်းကရမ်းမှဖြစ်တော့မှဆိုပြီးတော့ Mike Pompeo ကပြောတာပါ။မိသားစုဝင်တဲ့တကွေးတစ်ပါးဖြစ်နေတဲ့ဝီဂါနဲ့တိဘက်လူမျိုးတွေကတော့တရုတ်ရဲ့ဖိနှိပ်မှုတွေအများအဆုံးပြည်ရောဖို့လိုလားနေတာဖြစ်ပါလေရှင်
။တရုတ်နိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့မိုက်တန့်စင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဓာတ်ရိုက်လေလိုင်းအစီအစဉ်အလှည့်ကျလာပါပြီ။ဒီတစ်ပတ်မှာတော့ရခိုင်ပြည်ငញ្ញန်ရေးအလားအလာအကြောင်းကိုဆွေးနွေးထားကြပါတယ်။ရခိုင်မြောက်ပိုင်းမှာစီးပတိပကတွေအရှိန်ရောပါလာခြင်းမရှိဘဲဒေသခံတွေအတော်လေးထိခိုက်နေနိုင်မှုရှိတာကြောင့်အခြေအနေတွေရှေ့ဆက်ပိုပြီးကောင်းလာနိုင်မလားဆိုတာစိုးရိမ်ပူပန်နေကြပါတယ်။အေးအေးရခိုင်လက်နက်ကန်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဆိုပြီးမြန်မာစစ်တပ်ကတတ်မှတ်ထားပါတယ်။ဒါဆိုရင်အေးအေးကိုငញ្ញန်းရေးလုပ်ငန်းစဉ်မှာထဲသွင်းဆွေးနွေးဖို့ဖြစ်နိုင်ပါမလားဆိုတာတွေနဲ့ပတ်သက်လို့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာမအေးတနာကျော်ကဆွေးနွေးထားပါတယ
်။မင်္ဂလာပါရှင်။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီညမှာဆွေးနွေးကြမှာတော့ကျမတို့ကြိုပြီးကြေညာထားတဲ့အတိုင်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကအစိုးရပြည်ပခါရဲ့အခုအချိန်မလျော့ပါပဲနဲ့ဒေသခံတွေလည်းအတော်လေးထိနာနေရတဲ့အခြေအနေပေါ့လေ။ကြာလာလေးလေးဒုက္ခရောက်လေးလေးဖြစ်မဲ့အခြေအနေကနေပြီးတော့ဘလို့ဟိုပြီးဆုံးအောင်လို့ဖြေရှင်းကြမလဲပေါ့နော်။ဟိုဖိတ်ခေါ်ထားတဲ့ပင်နိုင်ဆွေးနွေးမဲ့သူနှစ်ယောက်လေလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်။တယောက်ကမတ်ထုမေပါအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ရန်ပြေအန်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။နောက်တစ်ဦးကတော့သတင်းစာဆရာလည်းဖြစ်တဲ့ကိုစည်းရသူကိုဖိတ်ခေါ်ထားပါတယ်။နိုင်ငံရေးသုံးသပ်သူဖြစ်ပါတယ်ရှင်။နှစ်ဦးစလုံးလေလိုင်းပေါ်ရောက်နေကြပြီဖြစ်ပါတယ်။ကျွန်မအရင်ဦးဆုံးမတ်ထုမင်းနဲ့ကိုစည်းရသူဒီအဖြစ်ပြက်နဲ့ပတ်သက်ပြီးအကျဉ်းချုပ်လေးဟိုမေးချင်ပါတယ်ရှင်။ဒီရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့ဒီစစ်ရေးပြိပခါမှာအဓိကပြဿနာဘာလို့ထင်ပါလဲ။မတ်ထုမင်းအရင်ဖြေကြားပေးပါရှင်။
အဓိကပြဿနာကမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပါပဲဖြစ်နိုင်ငံရေးကိုနိုင်ငံရေးနဲ့အဖြေမရှာခဲ့တဲ့ဒါနေပြီးတော့ပြည်ထောင်စုကြိုးတွေဖြစ်ပါတယ်ဒါကြောင့်မို့လို့ဒီခန့်ကြီးမြန်မာလက်တော်ကြီးပြဖြစ်ပြနေတဲ့ကိစ္စတွေဒီနိုင်ငံလုံးခြားတိုင်းရင်းသားများနေရာတွေမှာနိုင်ငံရေးအရာဖြည့်ချင်းတဲ့လို့ဒါပေါ်ပေါက်လာခြင်းဖြစ်ပါဖြည့်ချင်းဖို့ကြိုးပမ်းတဲ့ခါမှာလည်းမိမှန်လက်မှန်မဖြစ်တဲ့ခါမှာဒီလိုမျိုးအခြေအနေကိုရောက်ရှိလာခြင်းဖြစ်တယ်လို့ဒီမှာနေနဲ့သုံးသပ်ပါတယ်ရှင
်ဟုတ်ကဲ့ပါနိုင်ငံရေးကြီးနဲ့မဖြည့်ရှင်းလို့ဒီပြဿနာတွေကဟိုဖြည့်ရှင်းလို့မရဖြစ်နေတဲ့အခြေအနေပေါ့နော်ကိုစီတူကရောဘယ်လိုသုံးသပ်ချင်ပါလဲရှင
်လက်နဲ့တိုင်တိုက်ပွဲဖြစ်နေတာကြာပြီပေါ့နော်တိုက်မရခင်နေရကိုစပြီးဖြစ်နေတာဆိုတော့အဲ့ဒါကြီးကတောက်ချောက်မငြိမ့်နိုင်ပေါ့လေနည်းနည်းကျော်သွားလိုက်ပြန်တိုးလာဒီဘက်မှာတခြားနေရာတွေမှာလည်းတောက်ချောက်ဖြစ်နေရတယ်နောက်ဆုံးအခုတခိုင်ကြီးနယ်ကိုကူးလာတဲ့သဘောပါပဲဖြစ်ဖြစ်ရတဲ့အကြောင်းတွေကတော့အများကြီးရှိမှာပေါ့လေတခိုင်ကြီးနယ်ကအခုနောက်ဆုံးမှာကတော့ပို့ပြီးတော့ဆက်ဖြစ်နိုင်တဲ့အခြေအနေကဘာလို့ပို့ဖြစ်လာလဲဆိုခုနလိုပေါ့လေဒီကောင်းဆက်ကွာအစားတခါဖြစ်ဒီအဲ့ခါကျတော့လူတွေပို့ပြီးဖြီးနာထိတာတဲ့ခါကျတော့တယောက်နဲ့တယောက်အဲမှာဟုတ်ပြီကိုဖြစ်လာတယ်ကိုဖြစ်လာပြီးတော့ဆောင်ရဲ290ကျော်ပေါ့လေလွယ်လွယ်မရခင်တည်းကပြိုးလာခဲ့တဲ့ဟာတွေတောက်လျှောက်ဖြစ်နေခဲ့တဲ့ဟာတွေနဲ့တော့ပေါင်းပြီးတော့သူကတော့နောက်ဆုံးဒီခိုင်ဒီနေမှာနောက်ဆုံးပြီးတော့ပြောရမှာပါ
ဟုတ်ကဲ့ဒါကတော့ဒီခုဖြစ်နေတဲ့ပြဿနာပေါ်မှာဒီပြင်နိုင်ဆွေးနွေးတဲ့သူတွေဒါအချင်းချင်းသုံးသက်တာဖြစ်ပါတယ်အဲကျမတို့အခုဆွေးနွေးနေတဲ့အချိန်မှာပဲကျမတို့ Facebook ပေါ်ကနေပြီးတော့တော်ရရှင်နေနားဆင်နေပြီးတော့ရေးကြတဲ့ဟိုမှတ်ချက်တူလေးတွေလည်းဟိုကျမအလင်းတင်တို့ထည့်ပြီးဖော်ပြခြင်းပါတယ်ဒီမှာလာပြင်းရင်ကုန်လန်ဆိုတဲ့ Facebook ဟိုအကောင့်ပိုင်ရှင်က AA နဲ့ဖြစ်တာဘာဖြစ်လို့ရခိုင်ပြည်သူတွေကိုပြစ်မှတ်ထားလဲဆိုပြီးပြောထားပါတယ်အာဒီလိုမျိုးပဲကျမတို့စီကိုဒီ Messenger ကနေပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကလည်းအလားတူဟိုမေးခွန်းထုတ်ထားလို့ကျမဒီမေးခွန်းလေးကိုပြန်ပြီးတော့မေးခြင်းပါတယ်မန်နန်းလောင်ကျမကိုဒီစာလေးကိုဖတ်ပြပေးပါရှင့
်ဟုတ်ကဲ့ပါရှင့်သူကကျွန်တော်ကရခိုင်လူမျိုးတယောက်အနေနဲ့အစိုးရနဲ့မြန်မာစစ်တပ်ကိုပြောချင်တာပါတဲ့စစ်တပ်ကအခုရခိုင်ပြည်နယ်အတွင်းအပြစ်မဲ့တဲ့ပြည်သူတွေကိုဖမ်းချုပ်တပ်ဖြတ်နေတာတွေကိုစိတ်မကောင်းပါဘူးတဲ့ရခိုင်လူမျိုးတွေကိုအစိုးရကဘာအကအကွဲမှလည်းမပေးတာတွေတွေ့ရပါတယ်ကျွန်တော်မေးချင်တာကအစိုးရနဲ့စစ်တပ်နဲ့အတူပူးပေါင်းနေတာလားလို့မေးချင်တာပါတဲ့အစိုးရအဖွဲ့ကအခုဖြစ်နေတဲ့စစ်ပွဲကိုလက်ပိုက်ကြည့်နေတာကဒီမိုကရေစီနဲ့သလွဲစီဖြစ်နေပါတယ်အစိုးရကပြည်သူ့ဘက်မှမနေဘဲနဲ့စစ်တပ်ဘက်ကနေအားပေးနေတယ်လို့ကျွန်တော်မြင်ပါတယ်တဲ့စစ်ဘေးရှောင်ပြည်သူတွေကိုလည်းဘာအကူအညီမှပေးတာမတွေ့ရပါဘူးလို့ဆိုထားပါတယ်ရှင်နောက်ပြီးတော့သူဆက်ပြောထားတာကတော့ရခိုင်ပြည်နယ်ကထွက်တဲ့ဓာတ်ငွေကိုရောင်းပြီးတော့နေပြည်တော်မှာနိုင်ငံတကာအဆင့်မီအောင်လှုပ်ထားပြီးတော့ရခိုင်ပြည်သူတွေစစ်ရှောင်နေရတာကိုမသိချင်အောင်ဆောင်နေတာတွေကစစ်အာဏာဆန်လွန်းနေလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန္တန်လောင်ရေဒီမှာသူပြောထားတဲ့ထဲမှာအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာအားပေးနေတယ်လို့ဒါသူတို့ဟိုတခြားသောရရှင်တွေရေးတဲ့စာတွေဒီမှာလည်းတွေ့ရလို့ဒီမှာဒီအချက်လေးကိုဟိုထောက်ချင်ပါတယ်မလ21ရက်နေ့ညဉ့်ညင်းရွှေနေပွဲပြီးမှပြောသွားတယ်တမနာရုံချွန်ကြရေးမှုချုပ်ဦးစော်ထေးပြောသွားတာလေးကိုလည်းနေလေးပြန်ပြီးတော့အစဖော်ကြမှာရေ။ तू อ่ะ AA တက်ဖွဲ့နဲ့ပတ်သက်ပြီးတော့ပြောရရင်ကျွန်တော်တို့တစ်ဖက်ကနေပြီးတော့တွေးဆုံဆွေးနွေးဖို့လမ်းဖွင့်ပေးထားတယ်။တခြားတစ်ဖက်မှာတော့အစိုးရတည်းရဲ့ဖြစ်တဲ့အားလျော်စွာနေမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့ဒါတွေကိုနားလည်ပေးစေချင်တယ်တဲ့။ဆိုတော့ဒီပြည်သူတွေတစားကန်ဖြစ်နေရတဲ့ကိစ္စတွေဟိုကြားရရနေထိခိုက်နေရတဲ့ကိစ္စတွေဒါလုံခြုံရေးအတွက်ပါဆိုတာကိုပြန်ပြီးတော့ရှင်းတဲ့သဘောပေါ့လေ။ဒီအနေအထားမှာအစိုးရဟိုပြောသွားတဲ့နားလည်ပေးစွာပြည်သူတွေအနေနဲ့ဘလို့နားလည်ပေးနိုင်မယ်မတ်ထုတ်မေဘလို့ထင်ပါလဲရှင
့်ပြည်သူတွေကိုကောက်ွယ်ရမယ့်တောင်းဝန်ကဒီပြည်တော်စုစုရမှာပို့ပြီးတော့တောင်းဝန်ရှိပါတယ်ဒီတမတော်အနေနဲ့လည်းပဲပြည်သူတို့ကောက်ွယ်ရမှာပဲဖြစ်ပါတယ်တမတော်ရဲ့စီမံချက်ရှင်မှန်းချက်ဒီအခြေခံကျတဲ့ရှင်မှန်းချက်ကပြည်သူကိုကောက်ွယ်ဖို့နိုင်ငံကိုကောက်ွယ်ဖို့ဖြစ်ပါတယ်ဒါကြောင့်မလို့ပြည်မရှိတဲ့နိုင်ငံသူနိုင်ငံသားတဦးတယောက်ကိုမှထိခိုက်အောင်နိုင်အောင်ချင်းချောက်တာမျိုးဆိုလို့ရှင်ဒါကတိမရောနေလို့ပြည်သူတကယ်တမ်းကောက်ဝင်နေကြလားဆိုတဲ့မိခွန်းတွေကတော့ချက်ချင်းမရမှာဖြစ်ပါတယ်။နောက်တစ်ခုကဒီတိုင်းရင်းသားလက်နက်ကညာနဲ့ဒီမြမတမတော်နဲ့ဖြစ်တဲ့ကိစ္စတွေမှာအစိုးရအနေနဲ့ဒီတိုက်ကိုညှင်းလွန်းတာနေပြီးတော့ဒါပြည်သူများရဲ့ဒါမိခွန်းထုတ်ပြရတယ်ဖြစ်ပါတယ်။အစိုးရအနေနဲ့ကြားနေပြီးတော့နေပြီးဒါဖြန့်ဖြေးမှုနိုင်ဖြေရှားတဲ့နေနဲ့ဝင်နေပြီးတော့တွေးပန်းရမှာဖြစ်ပါတယ်။အတိအကျကနေပြီးတော့ဒီအစိုးရရဲ့လုပ်ငန်းတောင်ဝန်တွေမှာပြည်သူကိုဆောက်ဖွဲ့ဖို့ပြည်သူကိုကူစားပြုဖို့ပြည်သူအများစုကိုနေပြီးတော့ပြန်ဖို့ကူညီဖို့ဒါတွေလိုပါတယ်။ဒါကြောင့်မလို့လက်ရှိအချိန်အချိန်နေမှာနေလို့ဒါအချိန်ဆုံးဖြစ်ပါတယ်။ပြည်သူတွေကိုအရင်တိုက်ခိုက်နေရပါပြီ။ကလေးတွေတိကြတယ်၊မျိုးသမီးတွေတိုက်ခိုက်နေကြရတယ်၊နောက်ချင်းချက်ခံနေရတယ်။ခဏကြီးများနှစ်ပေါင်းများစွာမလုံခြုံတဲ့ဘဝအထက်မှာပို့ပြီးတော့မလုံခြုံတဲ့အစိုးရကကောက်ဝယ်မပေးဘူး။ဒီကြားထဲမှာရောက်နေတဲ့အချက်တွေကြားထဲမှာရောက်နေတဲ့အတွက်ကြောင့်မလို့ဆိုရကနှစ်ခက်ဝင်နေပြီးထိနေဖို့ကြားတဲကပန်ကြောင်းအချိန်ကြောက်နေပါပြီ။ဒါကြောင့်မလို့အစ်တော်ကိုယ်စေတုံးနေနဲ့ဒီခိုင်တိုင်းတော့တုံးနေနဲ့အိုက်တွန်းချင်တာကတော့ဒီချိန်မှာနေပြီးတော့ ဒီနေ့ညရဲ့ရကောပြဖို့တဲ့အစိုးရကပန်ချားပေးပါဒီမတက်မလို့တဲ့အခန့်တက်မလို့ကိုနေပြီးတော့ပန်ချားပေးဖို့တဲ့ကျွန်တော်တို့တောင်းဆိုချင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဆိုမထုတ်မေအစိုးရကအခုထိဒီပြိပခါမှာလောက်လောက်လာလာဝင်ပြီးတော့တားဆီးပေးတာမျိုးရှိဘူးလို့ပြောချင်တာလားရှင
်တားဆီးပေးတဲ့အရာမျိုးကျွန်တော်တို့မတွေ့ရပါဘူးဒါကြောင့်မလို့ဒီတူကတော့မေးဖို့ထုတ်နေပါတယ်ဒီအခန့်ဒီမှာအခန့်ကိုစနေရအများဆုံးရတယ်ဒါပေမဲ့အစိုးရမဖွဲ့နိုင်ဘူးဒါဖွဲ့စည်းပုံချက်တွေကြောင့်ဆိုတာမျိုးကိုကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ဒီတော့စုအစိုးရအနေနဲ့ဒီလိုဆက်ကမမမမချက်တည်ပြီးတော့ဒါလေးဖက်ဖက်ကမဆိုရင်ပြင်းနေတဲ့ဒီသူတွေကိုနေပြီးတော့ထိခိုက်တာနာကျင်တာအသက်သေးကြတာတွေကိုနေပြီးတော့ဒီအစိုးရအနေနဲ့နေပြီးတော့ဒါကိုစိတ်ဝင်စားမှာဖြစ်ပါတယ်ဒီလိုတစ်ခင်းကလေးတငယ်များအမျိုးသမီးများကိုထိခိုက်နာကျင်စေတဲ့အတွက်ကြောင့်ဒါအစိုးရအနေနဲ့ပို့ပြီးတော့တာဝန်ကြီးပါတယ်ဒါကိုလက်ရှိမှာနေလို့အစိုးရအနေနဲ့စကားပြောရမှာဖြစ်ပါတယ်ရှင်ပြည်သူဆက်ကမမမမရက်တီမှာတာပြည်သူအစိုးရမိပါမယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုစေရသူအနေနဲ့ရောဒီအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာဒီကိစ္စအားပေးအားမြောက်ပြုနေတယ်လို့လူတွေထင်နေရပေါ့လေအဲ့ဒီကိစ္စပေါ်မှာဘယ်လိုရှုမြင်သုံးသပ်ပါလဲရှင
်အဲဒီတော့အခုကကျွန်တော်တို့နိုင်ငံမှာတော့သူကတခြားနိုင်ငံနဲ့မတူဘူးပေါ့လေဒီတက်နဲ့အစိုးရနဲ့အပြိုင်လိုမျိုးဖြစ်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူကတက်ကြလဲဆွေးရအောင်မှာရောက်နေတယ်လို့သူကဆွဲချာရကျွန်တော်တို့ကပြောလို့ရတယ်ဘောနော်အဲ့တော့ဟိုဘလို့ရှိနေလဲဆိုတော့အသေးစိတ်ကတော့ဒါကတော့ကျွန်တော်တို့လိလာသုံးသက်ကြည့်မှာပဲရမယ်ဘောနော်ဒါနဲ့သူကြတာကတော့ပြကြတယ်ကျွန်တော်တို့နိုင်ငံမှာတက်နဲ့ဆွေးရနေတယ်သူများနိုင်ငံတွေမှာလို့ပုံစံမျိုးတော့ဖြစ်မနေဘူးဘောနော်ဆိုတော့အဲ့ဒါကတခုပေါ့အဲ့တော့ဘာလို့လုံးလို့ရလဲဆိုကုလသမဂ္ဂကတော့ဒီလေကြိုင်းဆွေးနွေးပွဲတွေလုပ်နေတယ်လုပ်နေရဆိုတဲ့အခါကျတော့အခုဟာဘာတော့ကောင်းလဲပေါ့နော်ကျွန်တော်အစိုးရဆိုပဲဒီတိုက်နေကြရခိုင်မှာတော်တော်လေးတိုက်ပွဲကဟိုရခိုင်မှာမကြုံဘူးလောက်အောင်ဖြစ်နေတခြားတွေမှာတော့ဖြစ်နေကြရရှိတဲ့ခါကျတော့ဘာတော့ကောင်းတာတွေ့လဲဆိုတော့ဟိုဟိုတလောကဒီအခုလက်ရှိတိုက်ပွဲဖြစ်နေတဲ့ဒီဒီဟိုဘာလို့အဖွဲ့တွေကိုယ်တိုင်အောင်ပါဒီနေ့ပြီးတော့မှတွေ့လိုက်ရတယ်ပေါ့နော်ဆိုတော့ခါကျတော့အောက်မှာတော့တိုက်တော့တိုက်နေတယ်ဒါပေမဲ့အချိန်မှာတော့မျက်နှာချင်းဆိုင်စကားပြောလို့ရနေသေးတယ်ဆိုတော့သဘောတော့တွေ့နေရတော့ဟိုအရင်တုန်းကဖြစ်တာတွေဆိုရင်တော့ဒါမျိုးဖြစ်ပြီးပြီဆိုရင်ဝိုင်းနဲ့လာလို့မရတော့လေတော်တော်လေးကြာအောင်ညီနိုင်ပြီတော်တော်လေးတိုက်ခိုက်ပြီးတော့မှဖြစ်တယ်ဆိုတော့အခုကတော့ဒါပြောပြောဖြစ်တဲ့ဟာကထိန်းပြီးတော့တိုက်နေကြတဲ့သဘောရှိတယ်နှစ်ဖက်လုံးကပေါ့လေကျွန်တော်မြင်တော့အဲ့တော့အစိုးရအနေနဲ့ဘာလို့လုပ်ရလဲဆိုသူကလက်ရှိမှာအနာကြားထားတဲ့အဖွဲ့ဖြစ်တယ်ဆိုတဲ့အခါကျတော့သူကဒီဖြစ်လို့လက်ရှိအဲ့ဆိုးမတော့အောင်ပေါ့လေသူကတိုက်ပွဲဖြစ်ပြီဆိုတာနဲ့နှစ်ဖက်တက်တွေကတော့များသောအားဖြင့်ဈေးတင်မှအနေနဲ့အများကြားထားတဲ့အဖွဲ့တွေဖြစ်တယ်ဒါနဲ့အကြသားသူကတော့ဒါတွေကိုကြုံမှုအတွက်ဒါဖြစ်ပြန်တာမဟုတ်ဘူးအဲ့တော့နိနာမယ်ဆိုရင်ဒါအကြသာလည်းနဲ့မရှိတဲ့သူကအရင်နဲ့နာမှာအဲ့တော့အရင်ဆုံးတော့တိုက်ပွဲအချိန်လျှော့ပြီးတဲ့ခါကျရင်တိုက်ပွဲကိုပြီးရင်ကျန်နိုင်သလောက်ရပြီးတဲ့ခါကျတော့နိုင်ငံကြီးအတွက်ဒါတိုက်နေကြတာဆိုရင်နိုင်ငံကြီးကဆွေးနွေးနိုင်အောင်လုပ်ဖို့လေဒီကိစ္စဆွေးနွေးရရှိနေကြဆိုတော့လက်ရှိလုပ်လို့ရအကောင်းဆုံးလုပ်ဖို့ကတော့တိုက်ပွဲအချိန်လျှော့ဖြစ်နိုင်ရင်တော့ရပေါ့နော်ကျွန်တော်အင်္ဂလိပ်လိုဆိုတော့ freeze လုပ်ပြီးတော့ဆွေးနွေးဘက်ကိုပါဖို့ပဲလုပ်ရမှာပဲဒါလည်းတိတ်တော့မဖြစ်ဘူးခုနလိုမျိုးပေါ့လေဒါဘဝမှာသူ့နေနိုင်တဲ့အခြေအနေရှိနေသေးတယ်။တရားနဲ့တရားကိုမကြည့်ကြလောက်အောင်မုန်းသွားပြီးဆက်ဒီလိုမရနိုင်တော့ဘူးဆိုမှလားကျွန်တော်နယ်လင်းတက်ကဆုံးရှုံးသွားမှာဆိုတော့ကျွန်တော်အနေနဲ့ကတော့လုံးလို့ရနေသေးတယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အကောင့်မြင်အနေနဲ့ဆိုရင်ဆက်ပြီးတော့ဆွေးနွေးလို့ရမယ်တကယ်တမ်းလုံးချင်မယ်ဆိုရင်ဟိုရက်သွားနိုင်တဲ့အခြေအနေမျိုးလုံးလို့ရတယ်ဆိုတော့မျောလင်းချက်ကောင်းတဲ့အခြေအနေကိုမြင်နေရတယ်လို့ပြောတာပေါ့ဟိုအခုကျွန်တော်တို့လေလိုင်းပေါ်မှာဝင်ပြီးတော့ဆွေးနွေးခြင်းနဲ့သွားရရှင်နေအာစောင့်နေပါတယ်ကိုခင်မောင်လွင်ကိုခေါ်ချင်ပါတယ်ကိုခင်မောင်လွင်လိုင်းပေါ်မှာရှိပါလားရှင်
ဟုတ်ကဲ့ဆရာကြီးဟုတ်ကဲ့
ကိုခင်မောင်လွင်ကျမတို့ဒီပြည်နိုင်ဆွေးနွေးသူနှစ်ဦးရှိပါတယ်မေးမြန်းချင်တာမေးလို့ရပါတယ်ဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ရခိုင်ပြည်ကနေပြည်သက်လို့နံပါတ်1ကတော့တက်ရှိအကြီးကနေကျမတို့ကပြည်သားစစ်တို့ဟိုတိုင်းမှာစစ်ရုံမှာသဘောကြီးကြီးပြည်သားအများကြီးဒီလိုရှိနေတဲ့ပြည်အမားများကိုတောက်တဲ့အမားကြီးများဖြစ်ရင်ဖိုးဖို့အယုံကြောင်းမှုကျေးဇူးနေတယ်လို့ကျွန်တော်ယူဆပါတယ်နံပါတ်1ကရခိုင်ပြည်ပကနေပြည်သက်လို့ကျေးဇူးဆိုရနိုင်ငံတကာကအဝါကားပြသတိပေးတာလေဒီမှာညမပုံမြင်ရသူသူရောက်နေကြအမိချိချိုက်လို့ဖြစ်နေကြပါတယ်ခင်ဗျနံပါတ်3နေရတော့သာချိုးဒီနေ့ပတ်သက်လို့အစိုးရကအပြစ်ကရစေဖို့စူးစမ်းပြီးအမှန်ငြင်းငြင်းဆင်းရဲပါကြအဖြစ်ရမယ်လို့ကျေးဇူးပြတယ်နံပါတ်4နေရတော့ကျောင်းတော်ဒီအင်းကိုဆက်တိုက်နေခြင်းဒီကျနာတဲ့ချင်းနေခြင်းတွေကျေးဇူးပြတယ်နံပါတ်5ကျေးဇူးသတိစေရကိုတတိယတတိယအကောင်နာဝတာအနာဘရက်ဒီဒီဘာဒီဆိုရတဲ့ကအလေဒါကကျက်တာများကိုဟိုဇနစ်ချင်းစီစဲမလာအောင်အစွတ်နဲ့တားဆီးဖို့ဒီနေရာကိုပြန်ယူဆောက်ရမယ်ဟုတ
်ကဲ့ကိုခေမောင်လေးကပြောသွားတဲ့အထက်မှာဒီဆွေးနွေးမှုနဲ့အဖြေရှာဖို့ဆိုတာပါသွားပါတယ်ခုနကတော့ဒီကျမတို့ရဲ့ပင်နိုင်ရှင်တွေတွေလည်းဒီကိစ္စကိုပဲပြောသွားတာဖြစ်ပါတယ်ဟိုကျမနောက်ထပ်တော်ရရှင်တယောက်ကိုခေါ်ချင်ပါတယ်ရှင်မလေးရှားကကိုခိုင်မင်းထွန်းမှာကိုခိုင်မင်းထွန်းရှိပါလားရှိပါတယ် โอเคคุณคามินทงวินบรัสวินนี่ไหนมาเลยที่มาเป็นนายสวินนี่ตัวหน้าอู้กูเลยมีคนนี้ไม่นายมาเลยใ
ช่โอเคที่เราทุกคนเราที่มาสวินนี่ที่นั่งที่เมื่อมาไหนเนี่ยที่เจ้าชายนะโว้ที่ทราบได้เลยว่าที่ยังใครที่จะโว้ที่ว่ายังใครกันนะโว้ที่เนี่ยที่เซมารอบที่จะที่จะโว้ที่ว่าแต่เราคุณดูที่กับเจ้าที่เนี่ยเจ้าก็ที่ว่าฉันว่าเราที่มาที่ยาเราเป็นรถที่ยาเลยสิ่งนี้
เจ้าก็จะเป็นเจ้าหน้าที่ที่ชอบกว่าที่มาเป็นรถที่ยาเลยสิ่งนี้แต่ที่แรกฉันว่าเราไม่ได้ลงมือเลยแต่ที่แรกฉันว่าเราไม่ได้ลงมือเลยแต่ที่นี้ที่จริงๆก็คือเราไม่ได้ลงมือเลยก็คือไม่ใช่ที่จริงๆไม่ใช่ที่นี่ใช่ไหมก็คือไม่ใช่ที่จริงๆไม่ใช่ที่นี่ใช่ไหมก็คือไม่ใช่ที่จริงๆไม่ใช่ที่นี่ใช่ไหมก็คือไม่ใช่ที่จริงๆไม่ใช่ที่นี่ใช่ไหมก็คือไม่ใช่ที่จริงๆไม่ใช่ที่นี่ใช่ไหมก็คือไม่ใช่ที่จริงๆ
ပါတီမှာပဲတာဝန်ရှိတယ်ဒီဘာကြောင့်ဒီချုပ်ပါတီမှာတာဝန်ရှိတာလဲဆိုရင်စိတ်ဆင်ရဲလို့ပြောတဲ့ဒီချုပ်ပါတီကပဲကျွန်တော်တို့ရခိုင်ပြည်နယ်ကိုအမြင့်ကြီးတာဖြစ်တယ်အဲ့ဒါကြောင့်သူတို့လူကြီးတွေသဘောတရားစီးကြီးနဲ့လူမျိုးတွေကိုသဘောတရားစီးကြီးနဲ့စနစ်နဲ့ဆိုရင်သဘောရကိုဘလို့ဒီကေတနာကရောက်ဖြစ်ပါရဲ့ဒီကျန်လို့ရပါတယ်ဘာကြောင့်ပြန်ချလို့ရတာလဲဆိုရင်ပိုတူကတယောက်နဲ့တယောက်သဘောမပြေနိုင်တဲ့စိတ်ကလေးကအခုဆိုရင်မြေကြီးတော်ကိုပေါ်ပြီးတော့သဘောလုံးကျနေသေးတယ်ဆိုစင်တော့စင်တော့ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီကအစီအစဉ်နဲ့နှိမ့်လိုက်နေပါရဲ့ဒါပေမဲ့အစီအစဉ်နဲ့နှိမ့်လိုက်လူကြီးကလူတွေကိုခွင့်မလွယ်ဘူးဆိုရင်ဒီလဲနာတယ်ပြီးအကျန်းဖဲလို့ပြောနေတယ်အစောပုံပွင့်တက်နေတယ်ဆိုတော့ဒီနိုင်ငံရေးဒီဘောကိုအသေးစုပေါ်ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ရက်ဆိုင်ကြီးအငင်းချင်းပေါ်မယ်လို့ကျွန်တော်တို့မြင်ပါရဲ့ဗျ
ဟုတ်ကဲ့ဒါကိုခိုင်မင်းထွန်းမလေးရှားကနေသရရှင်ဝင်ပြီးတော့သူ့ရဲ့အမြင်ကိုပါဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ဟိုကျမတို့ကိုဒီအီးမေးလ်ကနေရေးပို့ထားတဲ့ဟိုသရရှင်နေရဲ့စာတွေကိုလည်းကျမဟိုပြောပြပေးခြင်းပါတယ်သရရှင်ဇေကြီးပါသရရှင်ဇေကြီးစာကိုတစ်ချက်လောက်ဟိုပြောပြပေးပါမယ်အခု
ရခိုင်ပြည်ထနာရဲ့အနှစ်ချုပ်တော့မြန်မာစစ်တပ်နဲ့ဆိုးရဆက်ဆက်ကသွေးခွဲတတ်ရှူတဲ့အုပ်ချုပ်မှုရဲ့မှားရင်းနဲ့အကျိုးဆက်ရလဒ်လို့ပဲပြောရမှာပါရခိုင်နဲ့ရိုဟင်ဂျာလိုပဲပြောပြောဘင်္ဂလီလိုပဲဆိုဆိုအဲ့ဒီလူမျိုးနှမျိုးကိုအမြဲမတည့်အောင်ရံဖြစ်အောင်မယုံကြည်ကြအောင်လှုပ်ထားခြင်းဖြစ်ပြီးတော့ရခိုင်တွေရဲ့မကျေနပ်ချက်တွေမြမာတွေအပေါ်ကြောက်ရွံ့နိုင်မှုအားနည်းသွားတဲ့အပြင်နေဆက်တတိုင်းထက်ပိုပြီးလုံခြုံတဲ့ကာကွယ်ရေးစနစ်ကြီးလည်းဖြစ်နေမယ်ပေါ့အဲ့ဒီလိုလူမျိုးတွေကြောင့်မင်းတို့လူမျိုးတွေနေ့နာထိခိုက်ဆုံးရှုံးနေရတယ်ဆိုတဲ့အမြင်ကိုရခိုင်တွေရဲ့ရင်ထဲအမြဲတမ်းသွတ်သွင်းပေးနေမယ်ဆိုတဲ့သဘောပေါ့ခက်သွားတာကရခိုင်တွေအမြင်ပြောင်းကုန်ကြတာလေတကယ်တမ်းကြုံတွေ့နေရတဲ့ပြဿနာကရခိုင်ကိုအုတ်ချုပ်နေသူတွေကြောက်ပါကလားဆိုတာပေါ့တခါရခိုင်အများစုစုပ်ပြက်ဆင်းရဲမွဲတည်နေလို့ရခိုင်မှာတဲ့တခြားနေရာတွေမှာစီးပွားရှာနေရတဲ့အဖြစ်ဟာရခိုင်ဒေသကဘာမှမထွက်လို့လားဆိုပြီးစီစစ်ကြည့်ကြတယ်လေဟောရခိုင်ပြည်ကရေရွက်ပစ္စည်းတွေပေါ်ကျွဲဝသလိုတစ်ဝါတောတောင်တွေကျွဲဝပြန်တယ်တခါရေနံတဲ့သဘာဝတန်းငွေတွေနေ့စဉ်တန်းပေါင်းများစွာဝင်ငွေတွေရှိနေပြန်တယ်လို့သူတို့တွက်မိလာတာပေါ့ဒီတော့ပညာတတ်ရခိုင်လူငယ်တွေရဲ့အမြင်မှာရခိုင်ပြည်ကိုရခိုင်တွေကိုယ်တိုင်အုပ်ချုပ်စီမံနိုင်မှသာအနာဂတ်ရခိုင်လူမျိုးတွေအတွက်ကောင်းကျိုးရှိတော်မယ်ငါတို့နိုင်ငံငါတို့ရေမြေတောတောင်ငါတို့ကိုယ်တိုင်စီမံအုပ်ချုပ်မယ်ဆိုတဲ့အမြင်ပြောင်းလဲလာရကနေအခုလိုဖြစ်လာတယ်လို့ထင်မိပါတယ်ဟိုလူမျိုးနဲ့ရန်တိုက်ပေးဖို့သွေးထိုးလှုံ့ဆော်ထားသမျှစူးစီးပေးမိသွားပြီးတော့ချစ်လက်အားကောင်းလာတဲ့ရခိုင်လူအဖွဲ့စည်းဟာအခုတော့မြမာတွေအတွက်ကိုထောင်ကျောက်ကိုပြန်မိနေတယ်လို့ဖြစ်ရခြင်းပြီးပေါ့လေ
ဒါကတော်ရရှင်စီကြည်တာသူတို့ရခိုင်ဘက်ကနေအမြင်ကိုရေးလာတာပါနောက်ထပ်တော်ရရှင်တယောက်ကတော့ညိုမင်းခိုင်မာဒါလည်းသူကလည်းအီးမေးလ်ကနေရေးပို့လာတာပါကိုရန်နိုင်ဖတ်ပေးပါအောင်ရှင
်စိုးစိုးကတော့တိုင်းသားဒေသအသီးသီးမှာအခုထိပြည်သူလူထုကိုစစ်ပွဲကိုအကြောင်းပြုပြီးမတရားဖမ်းဆီးတပ်ဖြတ်ကြတာဖြစ်ပါတယ်ဒီလိုတပ်ဖြတ်မှုတွေကအခုမှမဟုတ်ပါဘူးစစ်ဘုတ်ချုပ်ဦးနေဝင်းအာနာသိန်းကလေးကဖြစ်ပါတယ်အခုရခိုင်မှာပြည်သူတွေကိုစစ်တပ်ကတပ်ဖြတ်တယ်အစိုးရကတာဝန်ယူမှုတာဝန်ခံမှုမရှိဘူးတိုင်းသားဒေသအသီးသီးမှာစစ်တပ်ကျူးလွန်တဲ့ဘဲစစ်ရာဇဝမှုကမှအစိုးရကရောစစ်ဗိုလ်ချုပ်တွေကပါတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ပါဘူးမရှိသေးပါဘူးဒါတွေကစစ်ဗိုလ်ချုပ်တွေပြောသလိုတိုင်းသားတွေကဖန်တီးနေတဲ့လူမျိုးရေးမုံတရားတွေမဟုတ်ပဲဗမာတွေကိုယ်တိုင်ဖန်တီးနေတဲ့လူမျိုးရေးမုံတရားတွေဖြစ်ပါတယ်အခုဗမာလူမျိုးအများစုရဲ့အမြင်မှာဒီမြန်မာနိုင်ငံကဗမာလူမျိုးတစ်မျိုးတည်းရဲ့မူပိုင်နိုင်ငံလို့မြင်နေကြပါတယ်ဒီအမြင်တွေဖြစ်လာအောင်စစ်အစိုးရကဖန်တီးခဲ့တာဖြစ်ပါတယ်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရတွေအနေနဲ့ဒါကိုချက်ချင်းပြုပြင်ပြောင်းလဲရမှာဖြစ်ပါတယ်။ရေးကြီးဆုံးချက်ကတိုင်းရင်းသားပြည်နယ်အသီးသီးကဝန်ကြီးချုပ်ကိုတိုင်းရင်းသားပြည်သူတွေကရွေးချယ်တင်မြှောက်ခံရသူကိုသာဝန်ကြီးချုပ်အဖြစ်ခံထားရေးဖြစ်ပါတယ်။ပြီးတော့ပြည်နယ်နဲ့သက်ဆိုင်တဲ့စီမံခန့်ခွဲမှုအလုံးကိုပြည်နယ်ဝန်ကြီးချုပ်ကတိုက်ရိုက်စီမံပိုင်ခွင့်ရှိဖို့ဖြစ်ပါတယ်။ အားနည်းတဲ့စနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ရမယ်ပြည်နယ်ဖွဲ့စည်းပုံကိုပထမဆုံးဖွဲ့စည်းပေးရမယ်ဒီလိုဆိုရင်ပြည်ထောင်စုမပြုတ်ခွဲရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုဖော်ဆောင်နိုင်မယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီစာရေးမှာတွေ့ရတာကဟိုတွေ့ရပုံကိုကြည့်ရမယ်ဆိုရင်တော့ဒီရခိုင်နေနဲ့ဒီဗမာကြီးဟိုသွေးကွေးအောင်လုပ်နေတယ်ဆိုတာမျိုးရခိုင်ကလည်းရခိုင်နေနဲ့တော့ဒါမှမဟုတ်လေဟိုဘက်ကမှရှိတဲ့ရိုဟင်ဂျာတွေသွေးကွေးအောင်လုပ်ထားပြီးတော့အုပ်ချုပ်နေတယ်တမင်သက်သက်ပေါ့လေဒီအခြေအနေကိုဖန်တီးထားတယ်ဆိုပြီးတော့ယူဆနေပုံရပါတယ်တကယ်ရောအပြင်မှာအခုနောက်ပိုင်းဟိုရခိုင်ပြည်ပခါနောက်စိုးစိုးရောရအခြေအနေရောက်လာပြီးရဲ့နောက်မှာဒီရခိုင်ဟိဗမာဟိဒါမှမဟုတ်လေရခိုင်ဟိစစ်တပ်ဟိအဲ့လိုမျိုးသက်သက်သွေးကွေးတဲ့အခြေအနေမျိုးတကယ်စိုးရောရောက်နေပါပြီလားဟိုဘလို့ထင်ပါလဲကိုစီရသူအရင်နည်းနည်းလေးတုံ့သက်ပြပါရှင
့်အခုစစ်ကြည့်ရင်တော့တစ်ပတ်နဲ့တစ်ပတ်ကြာတော့အနာရေးပေါ်လာတာပေါ့ဒီအခုစစ်တော့စစ်လက်တွေ့ခံစားနေရတဲ့ဒေသတွေကတော့ပုံပြီးတော့အနာပြင်းတာပေါ့အဲ့တော့ဟိုဒါတွေကဟိုခုခေတ်ကအရင်ခေတ်ကဆိုရင်တော့ဒါတွေကတိတ်မရောက်ဘူးခုခေတ်ကတော့ဆိုရှယ်မီဒီယာအားကောင်းတဲ့အချိန်ဆိုတော့ဟိုလူတွေဒေါသထွက်တဲ့အချိန်မှာထွက်ရေးကြတဲ့အချိန်မှာဒါကပုံပြီးတော့ဟိုပြန်ပြန်နဲ့နဲ့ဖြစ်လို့တဲ့ခါကျတော့ဘာပြောပြောစစ်မဖြစ်တဲ့ဒီကတော့ရန်ကုန်တို့မန္တလေးတို့ဒီလိုနေရာမျိုးတွေမှာတော့မှဘာပြောဟိုဒါကြီးကစကားပြောရင်စင်ကျင်ပြောရတဲ့သဘောတွေကျွန်တော်တို့တွေ့လာရတယ်ဆိုတော့လေဂျီချင်းဆက်ဖြစ်နေရင်တော့ဟိုပုံဆိုးလာဖို့ပဲရှိတယ်အခုကဟိုစစ်ကကြက်ပိုင်တော့ဂျီနာတွေကတော်တော်နဲ့မပြတ်ဘူးပေါ့နော်အလေးစစ်ကတော့ထားပါတော့အကန့်ကောင်းလို့နောက်တလနောက်နေကြရင်တော့မယ်ဂျီနာကတော့နောက်နှစ်ပေါင်းများစွာလူသက်တွေဒီခြံနေမှာဆိုတော့ဒါနဲ့ဆက်တော့ကောင်းတာဟိုတစ်ဖက်ကနာနာကြီးကြီးကြောက်နေမယ်ဟိုအဲ့ဒီတကယ်နေကြတယ်မှာဒါကုလူဆက်ဆံမှုတွေပြီးတော့အင်တာအလဲအပြန်လန်ကြထားပါ냐ဆိုတော့တကယ်တော့ဟိုဒီလောက်ကြီးတော့လည်းမဆိုးဘူးလို့လည်းပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြောနိုင်တာကတော့ကျွန်တော်ပြောနိုင်တာကတော့ဆက်ဖြစ်နေတော့ဟိုဆိုးတာလည်းနဲ့ဟိုရှိလျရနိုင်အောင်ဖြစ်သွားလိမ့်အဲ့ဒါကြတော့ဒီစစ်ကိုတော့အများဆုံးတော့ကျွန်တော်ရက်ဖို့လိုပါတယ
်အဝေးပါပါ
ဖြစ်တဲ့နေရာဒီမဟုတ်ပဲတခြားနေရာဒီမှာဖြစ်ကုန
်အဝေးကိုပါရိုက်ခတ်မှုတွေရှိရပေါ့နော်အဲ့တော့တကယ်ဟိုစစ်မဲ့ဖြစ်နေတဲ့ဒေတာတွေမှာတော့ပို့ဆိုးမှာပေါ့အဲ့တော့မတ်ထုံးမေဒီလိုအခြေအနေမျိုးကိုဘယ်လိုထိန်းချုပ်နိုင်မလဲဒီလိုအခြေအနေကနေပို့ပြီးတော့ဟိုကိုစီသူပြောတယ်လို့မျိုးပို့ပြီးတော့ဆိုးမသွားအောင်ပေါ့လေ
ဟိုအဓိကတော့ဆိုးမသွားအောင်ဟိုသက်ဆိုင်ရာအဲကောင်းဆောင်များအထူးသဖြင့်နေပြီးတော့ဒီတွေးဆိုရင်ရှိတဲ့ပုံစံများရဲ့အသုံးအနှုန်းတွေကိုခရီးဆက်ရပါမယ်ဒီသူတွေတုံးတွေအတုံးတုံးတွေဒီလူငန်းများစွာကိုနေပြီးတော့အကျိုးတရားမှုရှိတယ်လို့ထိလဲထိခိုက်နိုင်ပါတယ်။ဥပမာအဖြစ်နေပြီးတော့ဒါဟိုဒုနာယုံကပြောတယ်ဒါအမြင့်ပြည့်ချင်းမုံဖို့နေပြီးတော့ဒါကျွန်တော်တို့ဒါပြောတယ်ဆိုလို့ရှိရင်ဒီစကားပေါ်မှာတကယ်တမ်းပြောခဲ့တဲ့အချိန်ဒါပြောမပြောတင်တဲ့ဩဟာရတွေဖြစ်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအခိုင်အမာဖက်ကကြလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့ပြည့်ပြည့်ချင်းမဟုတ်ဘူးအစိုးရကိုနိုင်ကိုကဒီလိုမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒါတော့ပြည်တော်စုစိတ်ဓာတ်ထားတဲ့ပုံပေါ်လေအများကြီးစိတ်ထိခိုက်ရပါတယ်ဒါကြောင့်မလို့အဓိကအဖြစ်တော့ဒီ public sphere ကဖြစ်တဲ့ပုံပေါ်လေသုံးဆောင်လေဒီပြည်သူပေါ်မှာနေပြီးတော့တိုင်းစားတစ်ခုတွေအုံစားရှိတဲ့ပုံပေါ်လေနောက်အခုလိုမျိုးနေပြီးတော့ထိပိုင်းပတိုင်းထုတ်ပြန်ရှိတဲ့ထုတ်ပြန်ခွင့်ရှိတဲ့ပုံပေါ်လေကနေပြီးတော့အပြောအဆိုတွေကိုဆင်ခြင်ရမှာဖြစ်ပါတယ်ဒီလိုမျိုးမဆင်မကျင်ပြောတဲ့အရာတွေဒီအောက်မှာနေပြီးတော့သူ့နောက်ကနေပြီးတော့ရှိကြတဲ့ပြည်သူတွေကိုအများကြီးထိခိုက်စေနိုင်ပါတယ်။ဒါကြောင့်မို့ကျွန်မအရှိမပြောခဲ့တဲ့အတိုင်းပဲမြန်မာနိုင်ငံဖြစ်နေတဲ့ပြဿနာကဒါလူမျိုးရေးပြဿနာမဟုတ်ပါဘူး။ဒီလိုမျိုးလူမျိုးရေးပြဿနာဖြစ်အောင်ခေါ်ဆောင်သွားကြတဲ့တချို့ပုဂ္ဂိုလ်တွေလည်းရှိဆုံးရှိမှာပါ။ဒါနေပြီးတော့ဒီပြည်သူတွေနေပြီးတော့လက်မစားကောင်းဆောင်ပြုခြင်းပဲဖြစ်ပါတယ်။ဒီကနေ့ကြလို့ရှိရင်ကျွန်မအဆင်မပြေတယ်လို့ပဲမြန်မာနိုင်ငံရဲ့လက်ရှိကြည့်နေတဲ့ပြဿနာတွေပဲပြောပြောအချက်တွေပဲဆိုဆိုဒါတွေကနေပြီးတော့ကျွန်တော်များဆိုအဖြစ်တင်လာခဲ့တဲ့နေပြီးတော့ဒါတရားနာများရဲ့ရပိုင်ခွင့်တွေတန်းသူအခွင့်အရေးတွေကိုယ်ပိုင်ပြတ်ခံပြိုင်ခွင့်တွေဒါဆုံးရှုံးချက်လို့ပဲဖြစ်ပါတယ်။ဒါနေပြီးတော့ဒီဒီမိုကရေစီအကြောင်းအမဲမှာကြာလို့ရှိရင်တော့ဒါဝင်နေပြီးတော့တရားနာတွေကပုံပြီးတော့ဒီမိုကရေစီဆိုရလက်ထက်မှာတောင်းဆိုမှုတွေပုံပြီးတော့မြင့်မားလာတာဖြစ်ပါတယ်။ဒါကိုလည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရစိတ်ပိုင်ကောင်းဆောင်များကဒါတွေကိုနေပြီးတော့တိကျက်ဖို့ကျွန်တော်တို့နေပြီးတော့လိုပါမယ်။
ဒါ
ကြောင့်မလို့လက်ရှိအခြေအနေမှာမြန်မာနိုင်ငံမှာဖြစ်ပေါ်နေကြတဲ့ကိစ္စများနဲ့ပတ်သက်ပြီးတော့ပြောခွင့်ဆိုခွင့်ရှိတဲ့ပုဂ္ဂိုလ်များရဲ့ဒီလိုနှုတ်တခွန်းဒီလူပေါင်းများများစွာကိုထိခိုက်နိုင်တယ်ဆိုတာကိုတိထားပြီးတော့ပြောဆိုဟိုထုတ်ပြန်ဖို့ကြောင်းနေပြီးတော့လူပါတယ်လို့ကျမတို့ယူဆပါတယ်
ဟုတ်ကဲ့ရှင်အခုလိုပြိပက္ခဒေတာမှာပို့ပြီးတော့စကလုံးအုံနှုံးနေတိထားတဲ့နေပေါ့နော်အခုကျမတို့ streaming ကိုကိုတီးလည်မှုစောင့်နေလို့ကြံပါသေးတယ်ကိုတီးလည်မှုကြီးကျမတို့တော်တော်အချိန်မရတော့ခက်တူတူ streaming ပြပါနော
်ဟုတ်ကဲ့ခင်ဗျာဒီကိစ္စကတော့ကျွန်တော်တို့တော့ဗမာပြည်မှာတော့ဖြစ်တဲ့နယ်ကိစ္စတွေအားလုံးကတော့လေအစိုးရစစ်တပ်မှာပဲကျွန်တော်တို့တောင်းရှိတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ရခိုင်ပြည်မှာတော့အခုဖြစ်နေတဲ့ကိစ္စအများကြီးပဲကြာနော်စက်ဖြတ်နေတာတွေနော်ဒီလိုလှုပ်ဆောင်လာတဲ့ကျွန်တော်သိရပါတယ်ခင်ဗျာ ဲ့တော့နော်ညမထက်အမေကပါတင်ရတယ်တင်ရပြီးတော့သူတို့တိုက်တဲ့လူတွေတတ်တဲ့သဘောတော့ဖြစ်နေတယ်ဗျအဲ့ဒီအတွက်နော်ငင်္ဂလာကနေနောက်ဝင်ရောက်ပြီးတော့နော်ညနိုင်ချိန်ဖို့လိုတယ်မဟုတ်လို့ရှိရင်တော့ကျွန်တော်တို့နော်တိုင်းနာအဖွဲ့အစည်းတွေနော်သမားပြည်သူတွေကနော်အနစ်နာခံရမယ်အဖြစ်မျိုးရောက်နေတယ်ခင်ဗျဒီတော့နော်တိုင်းနာအဖွဲ့အစည်းတွေနဲ့မမာပြည်သူတွေနော်ငင်းညာရအောင်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနော်အာဆီယံအဖွဲ့အစည်းတွေအားလုံးဟာနော်ဝင်ရောက်ပြီးတော့ညှိနှိုင်းဖို့လိုတယ်မဟုတ်တော့မမာပြည်ကနော်ငင်းညာဖို့ဆိုတာမလွယ်ဘူးဗျ
ကိုတိလက်မိုးကတော့နိုင်ငံတကာကနေဒီပြဿနာဝင်ပြီးတော့ဝင်ပြီးတော့ဆွဲဖက်ပြီးတော့တားဆီးပေးပါလို့ပြောနေပါတယ်အခုကျမတို့နောက်ဆုံး10မိနစ်လောက်ပဲကြာမှာတော့တယ်ဟိုကိုစီရသူနဲ့မတ်သူမိအချင်းချုပ်လေးပေါ့နော်ခတ်တူတူနဲ့ကျမတို့ဒီပြဿနာကိုဟိုအကောင်းဆုံးအနည်းဆက်ဆုံးအမြန်ဆုံးအဖြေရှာဖို့ဆိုရင်အဓိကဘာလုပ်ရမယ်လို့ထင်ပါလဲမတ်သူမိအရင်ပြောပါနော
်ပထမဆုံးအနေနဲ့တော့ကျမဒီဖြစ်နေမှာဟိုအစိုးရကိုပန်ကြားချင်ပါတယ်။ကျောင်းဝင်ညီနိုင်ကိုဆောင်ရွက်တဲ့ပုဂ္ဂိုလ်ကလက်ရှိမှာတင်တော်ဆုံးတဲ့အကောင်းဆုံးဆောင်ဆန်းရတဲ့ vendor ရော
အားကိုမထုမေပြောပါရှင
်။ဒါကိုဒီတော့ဒီတိုင်းရင်းသားများဒေသတွေမှာပြစ်ခတ်ရက်စဲထားပါတယ်။ဒီတိုင်းရင်းသားကောင်းဆောင်တဲ့အခြားသောတိုင်းရင်းသားကောင်းဆောင်တွေကလည်းပဲနေပြီးတော့အခိုင်ကြက်တနာကိုတခြားသောနီးလန်းတဲ့အဖြေရှာဖို့တမဟုတ်နေပြီးတော့ဒီမြန်မာရေးစကားဝိုင်းတွေကိုခေါ်လာဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကျမတို့ဒီသွေးချင်းတိုင်းရင်းသားများကလည်းပဲအတန်တွေကိုပို့ပြီးတော့ထုတ်ဖို့လိုပါမယ်။ဒါတစ်ခုကကျွန်မအနေနဲ့နောက်ဆုံးပြောချင်တဲ့ဟာကဘာလဲဆိုလို့ရှိရင်အခိုင်အမာနဲ့မှအစ်မက်ပြည်သူတွေကိုဒီလိုချစ်ခိုက်နိုင်အောင်မှုတွေကိုရပ်တန့်ဖို့အတွက်ကျွန်မတို့တောင်းဆိုပါတယ်ရှင့
်။ဟုတ်ကဲ့ရှင်နှစ်ဖက်စလုံးအနေနဲ့ဒါထိန်းသိမ်းပြီးတော့ဒါပြည်သူတွေကိုအဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ရမှာပေါ့လေ။ဆိုတော့ကိုစီသူဖုန်းချောင်းဝါလို့ပါမတ်ထုမေအထူးကျေးဇူးတင်ပါတယ်။ကိုစီသူကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။မေတ္တာကြောဆွေးနွေးတင်ဆက်တဲ့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီလိုဓာတ်ရိုက်လီလိုင်းအစီအစဉ်တွေကို VOE ရဲ့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာမျိုးစောင့်မျှော်နားဆင်နေပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးပါအောင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတွေနဲ့ကြားပြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ရိုကိုထောက်ခံသူတွေကြားစနေနေ့ကအပြိုင်ဆိုင်ဆန္ဒပြကြပါတယ်။သမ္မတနီကိုလတ်မာဒူရိုကိုရုရှားနဲ့ဒေဝတုကထောက်ခံထားပြီးကြားပြတ်သမ္မတအဖြစ်သူကိုယ်သူကြေညာထားတဲ့ဟွမ်ဂွိုင်ရိုကိုတော့အမေရိကန်နဲ့တခြားနိုင်ငံ50တို့ကထောက်ခံထားတာဖြစ်ပါတယ်။တရင်ဖတ်တိုင်းဆန္ဒပြနေတဲ့တနှစ်ပြည့်အထိမ်းအမှတ်အနေနဲ့ဂါဇာနဲ့အစ္စရေးနယ်စပ်တိုင်းမှာဆန္ဒပြကြသူတွေတဲကပါလက်စတိုင်း၃ယောက်တည်ဆုံခဲ့ရပါတယ်ဆန္ဒပြတဲ့နေ့မှာအစ္စရေးစစ်သားတွေကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်အသက်၁၈နှစ်အရွယ်ပါလက်စတိုင်း၂ယောက်တည်ဆုံခဲ့ရပြီးနယ်စပ်တိုင်းကညရင်းချင်းတနက်အပြစ်ခံရတာကြောင့်လည်းအသက်၂၁နှစ်အရွယ်ဆန္ဒပြသူ၁ယောက်တည်ဆုံခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒီအဖွဲ့အနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွေ့ထောင်ဒဏ်ဒါမှမဟုတ်လေတည်တံ့နေမဟုတ်ဘဲရော်ကြီးပေးချဖို့အီရတ်လွတ်တော်အမတ်တွေကတောင်းဆိုကြပါတယ်။အီရတ်ပြည်သူတွေကိုရော်ကြီးပေးတဲ့လို့အီရတ်လွတ်တော်အမတ်များကောင်စီဥက္ကဋ္ဌကတောက်ချန်နေတော့ကပြောတာပါ။အီရတ်နိုင်ငံထဲမှာပြစ်မှုကျူးလွန်ခဲ့ကြသူတွေအီရတ်ပြည်သူတွေကိုထိခိုက်ပျက်စီးခဲ့သူတွေရဲ့နိုင်ငံရင်းတွေကိုအီရတ်လွတ်တော်ကတရားဝင်တောင်းဆိုသွားမှာဖြစ်တဲ့အကြောင်းဒီရာဇဝတ်မှုကျူးလွန်သူတွေကိုနိုင်ငံရှင်တွေကတရားဥပဒေကြောင့်အရာစီရင်ဖို့အပြင်အီရတ်နိုင်ငံနဲ့ပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရော်ကြေးပေးဖို့လည်းတောင်းဆိုမယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုတာဖြစ်ပါတယ်။ဘိုဟိုအမေရိကတိုက်နိုင်ငံတွေဖြစ်တဲ့အယ်ဆာဗေဒိုဂွာတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံသုံးခုအပေါ်အမေရိကန်ဘက်ကအထောက်ပံ့ဖြတ်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုမတ်သိင်ကြီးတိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမအီတန်စင်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းတို30 40 48အပြင်လိုင်းလံမီတာ190ကရော Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးပါသတော်ရှင်များအားလုံးပျော်ရွှင်နိုင်ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.